Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပြကြပါစေခင်ဗျာ VOA American တိုင်းရဲ့2023ခုနှစ်အောက်တိုဘာလ31ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ32 49လမ်းလမ်းမီတာ190ပြင် VOA ရဲ့ Facebook YouTube စာမျက်နှာကပါရုပ်သံဖြင့်တိုက်ရိုက်ထုတ်လွှင့်နေပါပြီကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းယူတင်ဆက်သွားမှာပါခင်ဗျာ
ကာဇာမြေပြင်စစ်ဆင်ရေးဟာစနစ်တကျတိုးတက်နေတယ်လို့ဝန်ကြီးချုပ်ပြောလိုက်တဲ့အချိန်ထဲမှာပဲအစ္စရေးလီကြောင်တိုက်ခိုက်မှုတွေကဆေးရုံတွေနားနီးတဲ့ထက်နီးလာတဲ့အတွက်ကုလသမဂ္ဂနဲ့ဆေးဘဝန်ထမ်းတွေစိုးရိမ်နေကြပါတယ်။မြောက်ပိုင်းမဟာမိတ်သုံးဖွဲ့ရဲ့ရှမ်းပြည်မြောက်ပိုင်း300တာစစ်ဆင်ရေးအတွင်းစစ်ကောင်စီစခန်းပေါင်း60ဝန်ကျင်ကိုတိမ့်ပိုက်ခဲ့ပြီးတော့စစ်တုံးပန်း39ဦးကိုဖမ်းဆီးရမိထားတယ်လို့ကိုကန့်သတင်းမီဒီယာကထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံဆိုင်ရာမူဝါဒကိုလက်တွေ့ကျင့်သုံးအကောင်အထည်ဖော်ဖို့ပရိုတင်အစိုးရကိုဘာမာကမ်ပိန်း UK အဖွဲ့ကတနင်္လာနေ့မှာတောင်းဆိုလိုက်ပါတယ
်ဒီလိုထိတ်တန့်အောင်သတင်းတွေအပြင်ပြည်ပနိုင်ငံတွေရဲ့စီးရေးပိတိဖွဲ့ခါတွေမှာအမေရိကန်ကဝင်ရောက်ကူညီအားစိုက်နေတာကြောင့်သမ္မတဘိုင်ဒန်အစိုးရဘက်မှပြည်တွင်းရဲ့ PR တိုးလာနေတဲ့သတင်းပေးပို့ချက်ဒေါ်အောင်ဆန်းစုကြည်ရဲ့သား Kim Harris နဲ့ဆက်သွယ်မေးမြန်းချက်လန်ခီမှာတားမြစ်မှုတွေကြောင့်တနင်္သာရီဘက်မှာတော့ဆန်စည်းတွေမြင့်တက်လာနေတဲ့အချိန်လေးငှက်ဖျားနဲ့သွေးလွန်တုပ်ကွေးကာကွယ်ဆေးအသစ်တစ်မျိုးကို WHO ကနေပြီးတော့အတည်ပြုပေးလိုက်တဲ့အကြောင်းတွေကိုလည်းဝေဝေဆူဆာတင်ဆက်သွားဖို့ရှိပါတယ်။နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေအဖြစ်သတင်းတော်မှစုစီးပွားရေးလူမှုရှုခင်းစတာတွေကိုလည်းထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်။အခုအရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုဦးတင်မောင်တန်းကပြောပြသွားမှာဖြစ်ပါတယ်ဗျာ။
ကာဇာမြေပြင်စစ်ဆေးကစနစ်တကျတိုးတက်နေတယ်လို့တနင်္လာနေ့ကအစ္စရေးအစိုးရအဖွဲ့အစည်းအဝေးမှာဝန်ကြီးချုပ်နတန်ယာဟုကပြောလိုက်တဲ့အချိန်မှာပဲအစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုတွေကဆေးရုံတွေနားကိုနီးတဲ့နီးလာတဲ့အတွက်ကုလသမဂ္ဂနဲ့ဆေးဘက်ဝန်ထမ်းတွေစိုးရိမ်နေကြပါတယ်။ဒဏ်ရရှိသူတွေတယောက်ကုသနေကြတဲ့ဆေးရုံတွေအဲ့ဒီဝင်းတွေထဲမှာပါလက်စတိုင်းပြည်သူထောင်ပေါင်းများစွာကလာရောက်ခိုးလုံနေကြတာကြောင့်ဟာမတ်အဖွဲ့အုပ်ချုပ်နေတဲ့ဂျမိုင်းဝန်ကြီးဌာနကတော့သေဆုံးရှင်း8306ရှိပြီလို့ကြေညာပါတယ်။အောက်တိုဘာလ9ရက်ဟာမတ်ကတိုက်ခိုက်ခဲ့တာကြောင့်အစ္စရေးထောက်လုံးဟာကျော်တဲ့သေဆုံးခဲ့ပြီး240ဖမ်းခံထားပါတယ်။ဒီလုံးကဖမ်းသွားတဲ့အစ္စရေးစစ်တပ်ကအမျိုးသမီးစစ်သည် Ori Magidish ကိုဟာမတ်အဖွဲ့ကဂါဇာမှာပြန်လွှတ်ပေးလိုက်ပြီးသူမချင်းကြီးကကောင်းမွန်တယ်လို့အစ္စရေးစစ်တပ်ကပြောပါတယ်။အမေရိကန်ရဲ့မဟာမိတ်တပ်တွေကိုအောက်တိုဘာ19ကနေ30ရက်အတွင်းအီရတ်နိုင်ငံမှာ14ကြိမ်ဆီးရီးယားမှာ9ကြိမ်အတိုက်ခိုက်ခံရတယ်လို့အမေရိကန်နိုင်ငံကာကွယ်ရေးဝန်ကြီးဌာနချုပ်ရုံးချုပ်မှာတင်းလာနေကလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအကြီးအကဲတာဝန်ရှိသူတွေကပြောလိုက်ပါတယ်အစ္စရေးပါလက်စတိုင်းစစ်ပွဲပုံပြီးပြင်းထန်လာခဲ့လို့ရှိရင်ကမ္ဘာတဝန်းစာတအိတ်ခဈေးနှုန်းတွေနဲ့လောင်စာဆီဈေးနှုန်းတွေတက်လိမ့်မယ်လို့ကမ္ဘာဘဏ်ကတင်းလာနေမှာသတိပေးချက်ထုတ်ပြန်လိုက်ပါတယ်ပါလက်စတိုင်းပြည်ထောင်နယ်ပတ်သက်လို့အားလုံးအကျုံးဝင်တရားမျှတတားရှိခန်းတဲ့သဘောတူညီချက်ရရှိအောင်တရုတ်ကမနာမနေအားထုတ်မယ်လို့နိုင်ငံခြားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဝိုင်ဝမ်ဘင်ကတနင်္လာနေ့ဘေကျင်းမှာပြောကြားပါတယ်။အချက်လက်ပိုင်းတရုတ်အထူးသံတမန်ဇိုင်ကျွန်းရဲ့ခီးစဉ်ကိုမေးမြန်းရမှာဝိုင်ဝမ်ဘင်ကအခုလိုဖြေကြားသွားခဲ့တာပါ။မစ္စဇိုင်ကျွန်းဟာအင်္ဂါနေ့မှာ UAE ကြာတာပြည်နယ်မှာဆော်ဒီအာရေဗျနိုင်ငံတွေကိုသွားရောက်မှာပါ။နိုင်ငံကအသိုက်အဝိအထူးသဖြင့်အရာတိုင်းပြည်အတော်များများကတရုတ်ရဲ့တရားမျှတတဲ့ရည်ဒီချက်နဲ့တရုတ်ရဲ့အရေးကြီးတဲ့အခန်းကဏ္ဍကိုတလေတစားရှိကြတယ်လို့သူကဆိုပါတယ်။အစ္စရေးပါလက်စတိုင်းတို့အပြစ်ခတ်ရစဲကြပြီးငြိမ်းချမ်းရေးပြန်လည်ရရှိအောင်အားထုတ်ကြရမှာနိုင်ငံတကာအသိုက်အဝိနဲ့တူအားထုတ်ဖို့အတွက်လည်းတရုတ်ကဆန္ဒရှိပါတယ်လို့ပြောပါတယ်။ဒါပေမဲ့အစ္စရေးနိုင်ငံမှာတနင်္လာနေ့ကလှုပ်တဲ့သတင်းစာရှင်းလင်းပွဲမှာတော့ဂါဇာစီးပွဲအပြစ်ခတ်ရစဲရေးကဖြစ်လာလိမ့်မှာမဟုတ်ဘူးလို့အစ္စရေးဝန်ကြီးချုပ်နေသန်ယာဟုကပြောလိုက်ပါတယ်။ဘာကြောင့်လဲဆိုရင်အဲ့ဒီလိုအပြစ်ရလိုက်တာဟာဟာမတ်ကိုလက်နဲ့ချလိုက်ရာရောက်လို့ပါပဲလို့သူကဆိုပါတယ်ခင်ဗျာ။ဥရုယာဒီပြည်ရင်းလာတာကိုကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတရက်စ်ကဒီပေါ်နိုင်ငံကနေပြီးတနင်္လာနေ့ကသတိပေးလိုက်ပါတယ်။ကမ္ဘာအထိတ်အမိုးတနေရာကနေအော်ပြောဖို့ကျွန်တော်ဒီမှာရောက်နေပါတယ်။မိုက်မဲတာတွေရလိုက်ကြပါတော့ရေကမ်းမြစ်တွေပျောက်သွားကြပါပြီဒါပေမဲ့ကျွန်တော်တို့လူသားတွေပျောက်ဆုံးသွားလို့မဖြစ်ပါဘူးရုပ်ကျွင်းလောင်စာခစ်ကိုကျွန်တော်တို့အဆုံးသတ်ကြရပါမယ်ဥဒုပြက်တံခံနေရတဲ့ပြည်သူတွေကိုကာကွယ်ဖို့ကျွန်တော်တို့အခုလှုပ်ဆောင်ကြရပါမယ်ကဘာကြီးပူနွေးအပူချိန်တက်လာတာကို 1.5 ဒီဂရီထက်မပိုဖို့ကန့်သတ်ကြရပါမယ်လို့သူက ပြောသွားခဲ့တာပါဟင်းမွင်တာတောင်ပေါ်မှာရာသီဥတုပြတ်တန်ရဲ့တဲအောင်မှုကိုတောင်ကြီးကနေကျွန်တော်ကိုယ်တိုင်မြင်ခဲ့ရပါတယ်လို့ X လူမှုစာမျက်နှာမှာသူကရေးပါတယ်စမုခေမရောက်မီချိန်ကာလကအပူချိန်ထက်တက်တမ5ဒီဂရီစင်တီဂရိတ်ထက်ပိုမတက်အောင်ဆောင်ရွက်ကြဖို့2015ခုနှစ်ကလေးကနိုင်ငံတွေကသဘောတူခဲ့ကြပြီမဲ့ကမ္ဘာကြီးကနေ့တက်မှ8စင်တီဂရိတ်ထိပိုတော့မဲ့လမ်းကြောင်းပေါ်ကိုရောက်နေ သတိပေးလိုက်ပါတယ်
အဲ့ဒါမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းထိုမီတာ32 kHz 933နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းနက်မီတာ190 kHz 1505လို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်။အင်္ဂါနေ့မနေ့သတင်းတွေကို VOE ကဆက်လက်ကြေညာနေပါတယ်မြောက်ပိုင်းမဟာမိတ်တုံးဘွယ်ရဲ့ရှမ်းပြည်မြောက်ပိုင်းသုံးရတာစစ်စီရင်အတွင်စစ်ကောင်စီတပ်အခြေစိုက်စခန်းပေါင်း160ဝန်းကျင်ကိုသိမ်းပိုက်ခဲ့ပြီးစစ်သုံးပန်း38ဦးကိုဖမ်းဆီးရမိထားတယ်လို့ကိုကန့်သတင်းမီဒီယာကမနေ့ကထုတ်ပြန်ထားပါတယ်။ဒီထက်မှာစစ်ကောင်စီဩဇာခံကိုကန့်ပြည်သူစစ်အဖွဲ့ဝင်တွေလည်းပါဝင်ပါတယ်။ချင်းရွှေအောင်မြေကိုထိန်းချုပ်ထားတဲ့ကိုကန့်တပ်ဖွဲ့တွေဟာအနီးအနားစစ်စခန်းကြီးတွေကိုထပ်မံသိမ်းယူခဲ့ပြီးသိန်းဒီမြို့နယ်နောင်ချိုမြို့ကိုပါထိန်းချုပ်နိုင်ဖို့ကြိုးစားနေတာတွေ့ရပါတယ်။နောင်ချိုမြို့နယ်ကစစ်ကောင်စီတပ်စခန်းတစ်ခုကိုလည်း TNLA တောင်းတပ်ဖွဲ့နဲ့ပြည်သူ့ကာကွယ်ရေးမန္တလေးတို့ကမနေ့ကသိမ်းယူခဲ့ကြပါတယ်။အချိန်တည်းမှာပဲလာရှိုးမြို့နယ်အတွင်းနဲ့မူဆယ်မြို့နယ်အတွင်းမှာလည်းတိုက်ပွဲတွေရှိနေပြီးမူဆယ်တရငားမိုင်ကုံသွယ်ရေးစုံအနီးမှာမနေ့ညပိုင်းကတိုက်ပွဲတွေဖြစ်ခဲ့တယ်လို့သိရပါတယ်။စကိုင်းတိုင်းထိကြိုက်မြို့နယ်အတွင်းမှာလည်းညီတော်မဟာမိတ်သုံးဘွယ်တဲကအေးအေးရခိုင်တိုက်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကိုတိုက်ပွဲဖြစ်နေပါတယ်။မြန်မာစစ်ကောင်စီဘက်ကတော့စစ်စခန်းတွေတိုက်ခိုက်ခံရတာကိုဝန်ခံထားပြီးတစ်ဖက်မှာမြေပြင်စစ်ထက်လေကြောင်းကပို့ပြီးတိုက်ခိုက်လာတာတွေ့ရပါတယ်။စစ်စီရေးတစ်တုံကြားနှစ်ခွန်လို့အမည်ပေးထားတဲ့ရှမ်းပြည်မြောက်ပိုင်းစစ်စီရေးတစ်ခုကို MNDAA ကိုကန့် TNLA တောင်းပလောင်တပ်နဲ့အေးအေးရခိုင်တပ်တွေကဥဆောင်နေတာဖြစ်ပြီးချိန်ထဲမှာပဲ BPLA ဗမာပြည်သူ့လွတ်မြောက်ရေးတပ် PLA ပြည်သူ့လွတ်မြောက်ရေးတပ်နဲ့ PDF ပြည်သူ့ကာကွယ်ရေးတပ်တွေပါပူးပေါင်းပါဝင်နေတယ်လို့သိရပါတယ်။ရှမ်းပြည်မြောက်ပိုင်းမှာအခုလိုတိုက်ပွဲတွေပြင်းထန်နေချိန်မှာပဲစစ်ကောင်စီကာကွယ်ရေးဝန်ကြီးဗိုလ်ချုပ်ကြည်တင်အောင်ဆန်းဟာတရုတ်နိုင်ငံမှာတရုတ်ဘိုးစစ်ကော်မရှင်ဒုဥက္ကဋ္ဌနဲ့တွေ့ဆုံပြီးတရုတ်မြန်မာနယ်စပ်တည်ငြိမ်ကိစ္စဆွေးနွေးခဲ့တယ်လို့သိရပါတယ်။မြန်မာနိုင်ငံဆိုင်ရာမူဝါဒတွေကိုလက်တွေ့ကျင့်သုံးအကောင့်တွေဖော်ဖို့ပြည်ထောင်စုအကူဘာမကန်ပိ UK ဖွဲ့ကတနင်္လာနေ့မှာတောင်းဆိုလိုက်ပါတယ်မြန်မာစစ်ဆိုးရရရှိမဲ့ဝင်ငွေလက်နက်တွေနဲ့ပစ္စည်းတွေကိုဖျက်တောက်ရေးမူဝါဒကောင်းတွေပြည်ထောင်စုအမှာရှိပါတယ်ဒါပေမဲ့ပြဿနာကမြန်မြန်ဆန်းဆန်းလုံလုံလောက်လောက်အကောင့်တွေမဖော်တာပါပဲလို့ဘာမကန်ပိ UK ရဲ့အမှုဆောင်ဒါရိုက်တာ Anna Roberts ကပြောပါတယ်မြန်မာစစ်တပ်ပေါ်ပိတ်ဆို့အရေးယူဖို့ကတူးဆောင်ရွက်ခဲ့ကြရမှာပြည်တိုင်းကဥဆောင်ခဲ့ပေမဲ့ပိတ်ဆို့အရေးယူမှုအသစ်တွေကိုထပ်မချမှတ်ခဲ့တာခုနလရှိနေပြီလို့ဘာမကန်ပိန် UK ထုတ်ပြန်ချက်ကဆိုပါတယ်ဒီချိန်မှာအမေရိကန်နဲ့ EU တို့ကအရေးပါတဲ့ပိတ်ဆို့အရေးယူမှုအသစ်တွေလုပ်ခဲ့တာကိုလည်းဘာမကန်ပိန် UK ကနှိုင်းယှဉ်ထောက်ပြလိုက်ပါတယ် G20 လို့သိကြတဲ့စီးပွားထိပ်သီးနိုင်ငံ20အစည်းအဝေးမှာလည်းအိန္ဒိယကမြန်မာနိုင်ငံကိုလက်နက်ရောင်းနေတဲ့ကိစ္စပေါ်ပြည်တိုင်းဝန်ကြီးချုပ်Rishi Sunak ကအိန္ဒိယဝန်ကြီးချုပ်မိုဒီနဲ့တွေ့တဲ့အခါထက်သွင်းဆွေးနွေးဖို့ပြက်ကွက်ခဲ့တာကိုလည်းကြေညာချက်မှာဖော်ပြထားပါတယ်။ရိုဟင်ဂျာလူမျိုးတုံးတပ်ဖြတ်မှုနဲ့ပတ်သက်လို့ ICJ ရဲ့ယာယီပြဋ္ဌာန်းချက်အပေါ်စစ်ကောင်စီကလိုက်နာဖို့အားခံနေတဲ့ကိစ္စနဲ့ပတ်သက်ပြီးကုလသမဂ္ဂလူ့ကြွေးကောင်စီအစည်းအဝေးခေါ်အောင်တောင်းဆိုဖို့ပြက်ကွက်ခဲ့တာကိုလည်း Burma Campaign UK ကကြေညာချက်မှာထောက်ပြသွားပါတယ်။တရုတ်နဲ့ဝါပြည်သွေးစည်းညီညွတ်ရေးတပ် UWSA အကြဆက်ဆံရေးအဖူးထစ်တွေရှိလာတာကြောင့်တန်ဖြူထုတ်လုပ်ရောင်းလို့အကွင်းဆက်ပြတ်တောက်နေတာကပိုလို့ရှေ့ချမဲ့အန္တရာယ်ရှိနေတယ်လို့ Bloomberg သတင်းကပြောလိုက်ပါတယ်ခင်ဗျာတရုတ်နဲ့ UWSA အကြဆက်ဆံရေးကနှွေးနှွေးထွေးထွေးရှိခဲ့ပေမဲ့ဒီနေ့အစောပိုင်းမှာဝါကတန်ဖြူထုတ်လုပ်ရေးကိုရပ်ဆိုင်းလိုက်တာကြောင့်ဆက်ဆံရေးမှာအဖူးထစ်ဖြစ်လာခဲ့လေသလားလို့ Bloomberg ကယူဆပါတယ်မ Mujamiga Tioya Topia Jaya online Alenya Gango Usang Nedu Uga UWS Ega Pibi Trotiaku Pana Botwe Tioga Pimata Shapwe Nigeraba. Indonesia Nangale Tanbu Bogo Baby and I be Tioda UWS Eja Sasanye a put it with y'all. Tolo Yanglu Ark Winsa TKB Natalna Sel Legunema Tanbu Zeno Tela Nangwashi Lelo Nanganga Siwaye a timing uncle the fish group ye a put up de BM Suvare. ဒီနေ့အစောပိုင်းမှာတန်ဖြူစင်းတော့က70ရာခိုင်နှုန်းတက်သွားခဲ့တာပါ။အောက်ကလာမှာဝါကရှာဖွေထုတ်လုပ်မှုကိုကြားလိုက်တဲ့အခါမှာတော့ဈေးနှုန်းကထပ်ခုန်တက်သွားခဲ့ပြန်ပါတယ်။အဲ့ဒီအချိန်တည်းကဝယ်နေတဲ့တန်ဖြူ၃ဘုံ၃ဘုံကမြန်မာပြည်ကလာလာဖြစ်ပြီးအဲ့ဒါတွေရဲ့80%ရာခိုင်နှုန်းကဝါဒေတာကနေထွက်လာပါ။ဝါဒေတာမှာတန်ဖြူတွေ့ရှိပြီးကြတဲ့က
Now, so yeah, the Dinego Udim Mountain, Jobia Dollar Pibarekia. You might be in Gani Mene can VOA season ago, Savio, Shuzani Yala Pibare. Sadway, Mimi and Jet, the Dream Bibu Jane, a person in Ganari Matangema, Sewins Awe, American B. Dwin, Chinego, Yin Tim Jajamare. Tauran Sibuego, Sonta Melo, Juicho, Meswegere, American Damra, Joe Biden, and Nine, a Gucci Ma, Taiwan, Yine, Patabi. တေးဦးနဲ့ဆက်ဆံရေးပိုးပြီးတော့တင်းမာလာတာရုရှားနဲ့ယူကရိန်းကျူးကျော်စစ်ပြင်ဂါဇာပြည်ပြခောက်ကိုပါရင်ဆိုင်နေရပါတယ်ဒီလိုမျိုးအရေးတွေကိုသူ့ရဲ့ကင်ထွေဖြည့်ရှင်းပုံကလာမယ့်2024ရွေးကောက်ပွဲမှာပြန်လဲရွေးကောက်ခံရဖို့စိန်ခေါ်ချက်တွေဖြစ်လာပါတယ်
Israel ဘက်ကလေကြောင်းတိုက်ခိုက်မှုတွေကြောင့်ပါလက်စတိုင်းဘက်ကတေဆုံးသူ8000ကျော်သွားပြီလို့ဟားမတ်စ်ဂျမ်းမာရေးဝန်ကြီးဌာနကထုတ်ပြန်တဲ့အချိန်မှာအမေရိကန်သမ္မတဂျိုးဘိုင်ဒန်ကအခုလိုမှတ်ချက်ပေးပြောကြားခဲ့တာပါ။
This is shocking and dehumanizing. Hamas ko shon cha de outlook do song phyet chet ko san jin me pe ga ja ba de a chang ga ro palestine rui atet song shon ya da ko the twin ma phaw pya ga lo ba american rui ha palestine rui the sa yin israel ba ko po wi sa na ta na ja de lo american ga sit tan myo song ma phaw pya ni bi lu nge american rui ma kwe pya mu ga po mya ba de larry sabato ga virginia tek do ga ba
With the American Jews,
Democrat Party go talk can me ya yo alungwe ya yo pawin lu dan ni de American Jews su a imtan a ye chi de o su phit da chang Tamara Biden ne tu ye kain twe bon nwe go a long ni ba chi chu ja ba de
American lut taw ma shi de Republican nwe ga le Tamara Biden ye naing nya sit pwe ri go ngwe che set thauk pat me song phyat chet twe go po wi tan de ya shi la ba de outlook taw ukkhata the Mike Johnson ha Israel bo sana mu shi be me Ukraine ကို ကန့်သက်ချက် မထားဘဲ ငွေ ကြေး ထပ် ထောက် ပံ့ဖို့ စန့်ကျင် ပါတယ်
The first bill that I'm going to bring
ကျွန်တော်တို့ ਨੇ အလွန် ကို ရင်းနှီး လာတဲ့ မိတ်ဆွေ ကြီး Israel ကို ထောက် ပံ့မဲ့ ဥပဒေ ကို လွတ် တော် မှာ ပထမ ဆုံး မဲခွဲ ကြမှာ ပါ ဒီ ကိစ္စ ဟာ အချိန် တော်တော် တောင် လွန် နေ ပါပြီ
Israel ကို Hamas တိုက်ခိုက် ပြီး ခြင်း မှာ ပဲ သမ္မတ Biden ရဲ့ ကိုင်တွယ် ပုံ တွေ နဲ့ ပတ်သက် ပြီး ထောက် ခံ တဲ့ မဲဆန္ဒရှင် ဥယေ ဟာ 900 ကိုင် နှုန်း လောက် တက် သွား ပါတယ် သူ့ ရဲ့ ကိုင်တွယ် ဖြည့်ရှင်း ပုံ က လာမယ့် 2024 ခုနှစ်မှာ ပြန်ရွေးကောက်ခံရမယ့် အလားအလာပေါ် တက်ရောက်မှု ရှိမရှိ ဆိုတာကတော့ ပဋိပက္ခကို ဘယ်လောက် ထိန်းချုပ်နိုင်တယ်လဲ ဆိုတာ မူတည်မှာပါ အိန္ဒိချင်း လက်ဘနွန် နိုင်ငံဘက်မှာလည်း အစ္စရေးနဲ့ အီရန် ကြောထောက်နောက်ခံပေးထားတဲ့ Hezbollah အကြား နယ်စပ်တိုက်ခိုက်မှုတွေ တိုးလာနေပါတယ် Larry Sabato က
If we get involved directly
ဒီ tower subway နဲ့ ကျွန်တော်တို့ တည့်ရက် ပတ်သက်နေရဲ ဆိုရင်တော့ Biden ခံရနိုင်ပါတယ် ဒါပေမဲ့ American တပ်တွေကို တိုက်ခိုက်မှုတွေမှာ မပါစေဘူး ဆိုရင်တော့ အငင်းပွားစရာတွေ မဖြစ်တော့ဘူး ထင်ပါတယ် လူတွေမဲပေးတဲ့နေရာမှာ အဓိကထည့်မစင်းစားတော့ဘူး ထင်ပါတယ်
နောက်ထပ် အရေးကြီးတဲ့ အချက်ကတော့ ပါလက်စတိုင်းတေဆုံမှုအ ਨੇ ဆုံးဖြစ်မဖြစ်နဲ့လူသားချင်းစာနာမှုအကူအညီတွေပေးလို့ရမရကလည်းအဓိကအချက်တွေဖြစ်မယ်လို့စပါတိုကထည့်သွင်းပြောသွားပါတယ်ခင်ဗျာ
။သမရဂျိုးဘိုင်ဒန်ရင်ဆိုင်နေရတဲ့နိုင်ငံရေးအခြေအနေကိုကိုငင်းညာပြောပြသွားတာပါခင်ဗျာ။ဒေါ်ဆန်းစုကြည်နဲ့တွေ့ဆုံဝင်ရဖို့တားဖြစ်သူကဘာတွေကိုကြိုးပမ်းနေသလဲဆိုတာကိုလည်းပြောပြခြင်းပါတယ်။မိခင်ဖြစ်သူဒေါ်ဆန်းစုကြည်နဲ့တွေ့ဝင်ရဖို့လန်ဒန်မှာရှိတဲ့စစ်ကောင်စီတန်ရုံးကိုမကြခင်တိုက်ရိုက်ဆက်သွယ်တောင်းဆိုဖို့ရှိတာကြောင့်တားငယ်ကိုထိန်လင်းခေါ် Kim Harris က VOA ကိုပြောပါတယ်။တားဖြစ်သူကတရားဝင်တွေ့ဝင်တောင်းမယ်ဆိုရင်စဉ်းစားပေးဖို့ရှိကြောင်းလဲစစ်ကောင်စီပြောခွင့်ရက VOA ကိုမနေ့ကပြောဆိုခဲ့တာနဲ့ပတ်သက်လို့ Kim Harris ကိုမန်ရင်ချင်းနိုင်က Zoom ကနေတစ်ဆင့်ဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
။ Hi Kim, thank you for being with us.
Hi, Injin. How are you?
I'm good, thank you. So, yeah, the hunter just
Dong San Suu Kyi ye ta phit tu Kim ni ne ga a me ne twei bo ti ya win twei kwin taw me so lo shin yin tu ro sin sa me so pi ro sit kaun si pyo kwin ya bo chou so min thun ga VOE ku di ka ni min nat pai ga pyo ba de so ro di paw ma Kim ye tou myan che ba lo shi ba le shin
I stopped believing anything the hunter had to say.
Dong ni paw mya so ga de ga tu ro pyo da mya ku chan lo ma yon naw da ba.နောက်ပြီးတော့တိထားသလောက်ဆိုရင်သူတို့ဘက်ကကျွန်တော်ကိုဘာမှမပြောသေးပါဘူးကျွန်တော်သူတို့ကိုတောင်းထားတဲ့အချက်တွေကိုလည်းသူတို့ဘက်ကတုံ့ပြန်တာမျိုးလည်းမရှိပါဘူးအားဖို့ကောင်းတာကသူတို့ဒီလိုမျိုးပြောတယ်ဆိုတာကိုကျွန်တော်ခမားစီကနေပြီးတော့ပထမဆုံးကြားရတာပါသူတို့မှကျွန်တော်အတွက်တစုံတရာပြောဖို့ရှိရဆိုရင်ဗြိတိသျှနိုင်ငံကြီးရုံးကနေတစင်ကျွန်တော်ကိုဆက်သွယ်နိုင်တယ်ဆိုတာသူတို့သိပါတယ်ဒါပေမဲ့သူတို့အဲ့လိုမလုပ်ခဲ့ပါဘူ
း Will you try to
ဒါဆိုရင် Kim နေနဲ့ရောအမေနဲ့တွေ့ဖို့စစ်ကောင်စီကိုတိုက်ရိုက်ခင်တောင်းဖို့ရှိတယ်
I'm sure you know that they have recently
တခြားကတော့တခြားနိုင်ငံကြီးချင်းသားတွေကိုမိသားစုဝင်နေနဲ့တွေ့ခွင့်ပေးမယ်လို့မကြသေးခင်ကပဲစစ်ကောင်စီကပြောထားတာပါဒါပေမဲ့သူတို့ကကန့်သက်ချက်တွေအများကြီးချမှတ်ထားတာအဓိပ္ပာယ်မရှိပါဘူးသူတို့ဝါရဖြန့်ဖို့တက်တက်လှုပ်ပြသလိုဖြစ်နေပါတယ
် you won't try to approach
အဲ့တော့တွေ့ခွင့်တောင်းဖို့ဆိုတာမသေးကြတဲ့သဘောလား
I will message them directly
ကျွန်တော်အနေနဲ့ထပ်ပြီးတော့စူးစမ်းဖို့ရှိပါတယ်လန်ဒန်မှာရှိတဲ့တန်ရုံကိုတိုက်ရိုက်ဆက်သွယ်တာဒါမှမဟုတ်ဗြိတိသျှနိုင်ငံရဲ့ရုံးကနေတဆင့်အမီးနဲ့တွေ့ခွင့်ရဖို့ကြိုးပမ်းမှာပ
ါ In the past how did you
အရင်တုန်းကရောအမီးနဲ့တွေ့ခွင့်ရဖို့ကိုမြန်မာအာဏာပိုင်တွေဒါမှမဟုတ်တန်ရုံနဲ့ဘယ်လိုပုံစံမျိုးဆက်သွယ်ခဲ့ပါလဲ
လ
န်ဒန်မှာရှိတဲ့မြန်မာတန်ရုံကနေတဆင့်အမီးနဲ့ဆက်သွယ်ခွင့်ရဖို့စာပေးပို့ခဲ့မှုပါတယ်လောလောဆယ်ဒီမှာတာမကြီးအဆင့်တာဝန်ခံထားသူမရှိသေးပါဘူး။ဒါ့အပြင်ဗြိတိသျှနိုင်ငံရဲ့ရုံးနဲ့အပြူဆိုင်ရာချက်ချင်းဤအသင်းကြီးကနေတဆင့်လဲအမီးနဲ့တွေ့ခွင့်ပေးဖို့တောင်းဆိုချက်တွေကိုစစ်ကောင်စီကိုပေးပို့ထားပြီးမဲ့သူတို့ဘက်ကဘာမှတုံ့ပြန်တာမရှိပါဘူး
။ So did you hear anything
Kim
from your mother?
ဒီကြားတဲ့အမေစီကရောဘာသတင်းတွေကြားရသေးလဲ
No, over the last 2.5 years
လုံးခဲ့တဲ့နှစ်နှစ်ခွဲကျော်ကစပြီးတော့အခုချိန်ထိကိုအမီးနဲ့ဆက်သွယ်မရသလိုပဲဆက်သွယ်ခွင့်လဲစစ်ကောင်စီကခွင့်မပြုခဲ့ပါဘူး။သူကဘာမှချုပ်ထားတယ်ဆိုတာကျွန်တော်တကယ်မသိပါဘူးစစ်တပ်ကကျွန်တော်တို့ကိုအမီးနဲ့ပတ်သက်လို့ဘာမှကိုမပြောပါဘူးအခုလက်ရှိလဲအမီးကိုသူ့ရဲ့ရှစ်နေတွေနဲ့တွေ့ခွင့်မပေးသေးပါဘူးတခြားနိုင်ငံကြီးအကျဉ်းသားတွေနဲ့အတူပြောဆိုစကားပြောခွင့်လဲစစ်ကောင်စီကခွင့်မပြုပါဘူးအမီးကိုတီးတန့်ထိန်ထိန်ထားတာပါ
Right so but her health condition is you know
Dong San Suu Kyi ရဲ့ကျန်းမာရေးအခြေအနေကအတော်လေးဆိုးရွားနေတဲ့သတင်းနဲ့ပတ်သက်လို့ရောဘာတွေထပ်ပြီးတော့ကြားသေးလဲရှင
်။ We hear that she's getting better but there's been nobody
အမေကျန်းမာရေးပြန်ကောင်းလာတယ်လို့ကြားရပြီးမဲ့သူနဲ့တွေ့ခွင့်ရဖို့စစ်တပ်ကပိတ်ပင်ထားတော့ဒီသတင်းနဲ့ပတ်သက်ပြီးတော့တိကျအတည်ပြုပေးနိုင်တာမျိုးမရှိပါဘူး။ဒါကြောင့်မလို့အမေကျန်းမာရေးဘယ်လိုအခြေအနေရှိနေတယ်ဆိုတာကျွန်တော်သေချာမသိနိုင်ပါဘူး။
Also you know that's the your family's
Dong San Suu Kyi ne aku phit de U Aung San Do ye mi kin Dokin ji ga amwe tha ga de di chan number 54 in kaisa ma aku phit tu ga ni bi lo တဝက်ပိုင်ဆိုင်ခွင့်ရှိတယ်ဆိုပြီးတော့စစ်ကောင်စီတရားရုံးကဆုံးဖြတ်ချက်ချမှတ်လိုက်တယ်။အဲ့ဒီနောက်မှာအခုဥအောင်ဆန်းကဟိုသူပိုင်တဲ့အမွေတဝက်ကိုရောင်းချဖို့ပေါ့နော်ထပ်ပြီးတော့မကြသေးခင်ကပဲအမှုဖွင့်ထားတယ်လို့သိရပါတယ်ဆိုတော့ဒီပေါ်မှာကင်မြဲသဘောထားဘယ်လိုရှိပါလဲ
Yes well neither the military nor my uncle have any rights to that property
စစ်တပ်ရောကျွန်တော်ဦးလေးပါဒီချန်နမ54အိမ်ကိစ္စနဲ့ပတ်သက်လို့ဘာမှလုပ်ပိုင်ခွင့်မရှိပါဘူးဘာလို့လဲဆိုတော့ကျွန်တော်အမိကဒီအိမ်နဲ့ခြံကိုပိုင်ဆိုင်တာပါအခုသူတို့လုပ်နေတာကထောင်ထဲမှာအမိထိန်းသိမ်းခံနေရတဲ့အချိန်အမိပိုင်ဆိုင်မှုတွေကိုတင်းယူပြီးတော့သူ့ရဲ့နောက်ကွယ်မှာအိမ်ခြံကိုရောင်းချဖို့ကြိုးစားနေကြတာပါသူတို့မှာဒီလိုမျိုးလုတ်ပိုင်ခွင့်မရှိပါဘူး
။မှန်ရင်မေးမြန်းဆက်သွယ်ခဲ့တာပါခင်ဗျာ။ VOA ရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်။ကျွန်တော်တို့အခုထုတ်လွှင့်နေတဲ့ VOA အစီအစဉ်တွေကို VOA ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအခုထုတ်လွှင့်နေတဲ့ဒီပိုင်းနဲ့အဲထဲမှာလာရောက်တိုက်ရိုက်ကြည့်ရှုနားဆင်နေပါတယ်။တုတ်ကွေးငှက်ဖျားနဲ့ဆိုင်တဲ့ကာကွယ်ဈေးသစ်တစ်မျိုးအကြောင်းမပြောခင်မှာအခုတခါတော့ဘိတ်ခရိုင်အတွင်းမှာဆန်တွေကိုတဲယူခွင့်ကန့်သက်ခံရတဲ့အခြေအနေအကျိုးဆက်ဘယ်လိုရှိသလဲဆိုတာကိုကြည့်ရအောင်ပါမြန်မာနိုင်ငံတောင်ဘက်တနင်္သာရီတိုင်းဘိတ်ခရိုင်တွေကမြို့နယ်တချို့မှာဆန်နဲ့ဆေးဝါးတဲယူခွင့်တွေကန့်သက်ခံထားရတာနှစ်လနီးပါးရှိနေပြီဖြစ်လို့ဒေသခံတွေအခက်ကြုံနေရပါတယ်ဆန်ကိုလိုသလောက်ဝယ်ယူလို့မရလို့ဆန်ဈေးတွေတက်လာနေသလိုစစ်ဘေးရှောင်တွေစားတော့ရင်းမှာအတော်လေးကိုဒုက္ခတွေ့နေကြရပါတယ်ဒီအကြောင်းသတင်းပြပို့ချက်ကိုအခြေခံပြီးတော့နန်းလောင်တင်ပြมาဖြစ်ပါတယ်ခင်ဗျာ
တနင်္လာရီတိုင်းအလဲပိုင်းမှာရှိတဲ့ဘိတ်ခရိုင်ထက်ကအကြီးဆုံးမြို့နယ်ဖြစ်တဲ့တနင်္လာရီမြို့နယ်တွင်ဆာနဲ့ဆေးဝါးတည်ယူတဲ့ပမာဏကိုစစ်ကောင်စီဖက်ကကန့်သတ်ထားပါတယ်မြို့အဝင်ဂိတ်တွေမှာလည်းတင်းတင်းကြပ်ကြပ်ဆစ်ဆဲနေတဲ့အတွက်မြို့ရင်းတဲ့ကုန်စည်တွေလိုအပ်သလောက်ရောက်မလာဘူးလို့တနင်္လာရီမြို့နယ်မှာနေထိုင်သူကပြောပါတယ်
ကဲတော့ရောက်ပြီနေရောခင်ဗျာ။တော့လမ်းမလဲဆော့ဆော့ကြောင်းလေးကလမ်းမလဲဆိုင်လေးကဆေးချေးနဲ့ဆိုလိုလေးပြရဆိုဆိုင်လေးအမြဲတည်လာရင်ဘုံတိဘုံတိအပိတ်ကျူဘောနော်အဲ့လိုပြင်းနေအရှိရဲ့ဆိုင်ရဲ့အဲ့တော့ပဲပြရဆိုအဓိကတော့အဲ့တော့ပဲကျန်တဲ့ဟောတော့ဖြစ်ပြီးတယ်
။ဆန်နဲ့ဆေးဝါးအရေးအတွက်များတည်ယူခွင့်မပြုဘဲနဲ့ကန့်သတ်ထားတာဖြစ်ပြီးကန့်သတ်ချင်အချိန်ကာလနှလနီးပါးရှိသွားတဲ့နောက်မှာဆန်တဲ့အိတ်ကိုဆင်းလုံးကတထောင်ဝန်းကျင်လောက်တက်သွားတယ်လို့လည်းပြောပါတယ်။ဆေးဝါးလဲလိုသလောက်မရသလိုအခုလိုကန့်သတ်ထားတဲ့အတွက်ဆန်လိုသလောက်ဝယ်မရပဲအိမ်နောက်စုအတော်များဟာအထူးကထားစားရတဲ့ဆန်အတွက်စိုးရိမ်နေကြတာပါ။ဒါအပြင်ထိုင်းမြန်မာနယ်နိမိတ်ချင်းထိစပ်နေတဲ့နေရာရှည်လျပြီးတော့စစ်ဘေးရှောင်တွေရှိနေတာကြောင့်စစ်ဘေးရှောင်တွေအတွက်ဆန်ရိတ်ခါပြက်လာမှာကိုလည်းအကူအညီပေးနေသူတွေကစိုးရိမ်နေကြတာလည်းဖြစ်ပါတယ်
။ကျေးရွာကခေခဲရှိတာဆက်တယ်လို့မျိုးဆိုတော့လေဒီလိုလည်းပြေးရတာ
ကျေးရွာပေါင်း100ကျော်ရှိပြီးတော့အိမ်နောင်စုပေါင်း1000ကျော်ရှိတဲ့တနင်္သာရီမြို့နယ်တဲကိုစစ်အုပ်ချုပ်ရေးကြီးညာထားတာဖြစ်ပြီးစစ်ဘေးရှောင်သူဦးရေက3900ဝန်းကျင်ရှိတယ်လို့စစ်ရှောင်သူတွေကိုကူညီနေတဲ့အဖွဲ့တွေကစည်းင်းပြုစုထားပါတယ်ကိုနေထိုင်ရဒေသတွင်နှစ်ဖက်ထိတွေ့တိုက်ပွဲမရှိတဲ့အချိန်မှာလည်းလက်နက်ကြီးဖြစ်ခတ်တာတွေရှိနေတဲ့အတွက်စစ်ဘေးရှောင်သူတွေဟာနေအိမ်ကိုမပြန်ရဲဖြစ်နေကြတာပါအဓိကစားနပ်ရိက္ခာဖြစ်တဲ့ဆန်တဲယူခွင့်လို့လိုသလောက်မရတဲ့အတွက်မြို့နယ်ရင်းဆိုင်တွေကလည်းအကန့်အသတ်နဲ့တာရောင်းချပေးနေတာပါဒီလိုအခြေအနေတွေကြောင့်လူဦးရေများတဲ့အိမ်နောင်စုတွေအတွက်အချိန်ကာလကြာလာတာနဲ့အမျှအခက်တွေ့မှာကိုဒေသခံတွေစိုးရိမ်နေကြတာဖြစ်ပါတယ်တနင်္လာရီတိုင်းဘိတ်ခရိုင်ထဲကတနင်္လာရီမြို့နယ်အပြင်မြောက်ပိုင်းမှာရှိတဲ့ပူလောမြို့နယ်မှာလည်းဆန်တဲယူခွင့်ပမာဏကိုအခုလိုကန့်သတ်ထားတယ်လို့ဒေသခံတွေကပြောပါတယ
်။နန်းလောင်ပြောပြသွားတာပါခင်ဗျာ။သိမကြခင်မှာပဲအပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်။အခုတခါတော့ဆေးပညာလောကရဲ့ဖြစ်ပေါ်တိုးတက်မှုအကြောင်းကိုတင်ပြခြင်းပါတယ်။ဒုတိယမြောက်ငှက်ဖျားယောဂကာကွယ်ဈေးသစ်ကိုကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကအော်တိုဘာလ2ရက်တနင်္လာနေ့တုန်းကစတင်အသုံးပြုခွင့်အတီးပြုတ်ပေးလိုက်ပါပြီပထမဦးဆုံးအကြိမ်စမ်းသက်ကာကွယ်ဈေးထက်ပိုပြီးတော့ထိရောက်ပြီးတော့ကုန်ကျစရိတ်လည်းပိုသက်သာပါတယ်တချိန်တည်းမှာပဲသွေးလွန်တိုကွေးရောဂါကာကွယ်ဈေးသစ်ကို WHO ကအတီးပြုတ်ပေးလိုက်တဲ့အကြောင်း AB သတင်းဆောင်မကိုအခြေခံပြီးတော့မက်ခင်ဖြူထွေးကတင်ပြထားပါတယ်ခင်ဗျာ
သုံးကြိမ်ထိုးရတဲ့ငှက်ဖျားယောဂါကာကွယ်ဆေးသစ်ကိုအိန္ဒိယ Serum Institute ရဲ့အကူအညီနဲ့ Oxford တက္ကသိုလ်မှာစံသက်တည်ထွင်လိုက်ကြပါဆေးရဲ့နာမည်ကတော့ R21 Matrix M လို့နာမည်ပေးထားပါတယ်ဒီကာကွယ်ဆေးကိုဂါနာနဲ့ဘာကီနာဖာဆိုနိုင်ငံတွေမှာဒီနှစ်အစောပိုင်းကတည်းကအသုံးပြုခွင့်ပေးထားတာပါသူတည်တနာတွေးရှိချက်တွေအရဒီဆေးဟာငှက်ဖျားယောဂါမဖြစ်အောင်85ရာခိုင်နှုန်းကျော်အထိကာကွယ်ပေးနိုင်ပြီးအားဖြင့်ကာကွယ်ဆေးဘူစတာထိုးရင်တော့အနည်းဆုံးတစ်နှစ်အထိကာကွယ်ပေးနိုင်တာကိုတွေ့ခဲ့ရပါတယ်ဒါကြောင့်ထိရောက်တဲ့ကာကွယ်ဆေးအဖြစ်အတည်ပြုတဲ့အကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အကြီးအကဲဒေါက်တာတက်ဒရိုစ်အဒနိုဂေဘရီယိုဆစ်ကတင်းနာနေကကြေညာခဲ့ပါတယ
် Safe and effective vaccines are also giving us new hope of bringing one of the
oldest and came ပြီးတော့ဆိတ်ချရတဲ့ကာကွယ်ဆေးတွေကနေလူသားတွေကြားသက်တမ်းရှိကြဆုံးကူးဆက်ရောဂါတစ်မျိုးဖြစ်တဲ့ငှက်ဖျားယောဂါကိုကာကွယ်ထိန်းချုပ်နိုင်တော့မယ်ဆိုတဲ့မျှော်လင့်ချက်အသစ်တွေဖြစ်လာစေပါတယ်
အခုလို WHO ကအတည်ပြုပေးလိုက်တာကြောင့် Gavilo Pride အဖွဲ့ကြီးတွေအနေနဲ့ကာကွယ်ဆေးလိုအပ်တဲ့နိုင်ငံတွေအတွက်ဆေးဝယ်ယူဖြန့်ဝေတာတွေကိုစတင်လှုပ်ဆောင်နိုင်ပြီဖြစ်ပါတယ်။ဒီကာကွယ်ဆေးဟာငှက်ဖျားယောဂါကုသရာမှာလည်းကြီးမားတဲ့တိုးတက်ပြောင်းလဲမှုဖြစ်လာစေနိုင်တယ်လို့ WHO အကြီးအကဲကပြောပါတယ
်။ In areas with seasonal transmission, it reduces symptomatic cases of malaria by 75%.
ဇာတိလိုက်ငှက်ဖျားကူးဆက်လွယ်တဲ့ဒေသတွေမှာကာကွယ်ဆေး၃ကြိမ်ထိုးပြီးတဲ့သူဟာငှက်ဖျားရောဂါဖြစ်ပွားမှုကနေပြီးတော့85ရာခိုင်နှုန်းအထိ12လကာကွယ်ထားနိုင်ပါတယ်။တတိယကြိမ်ဆီထိုးပြီးတစ်နှစ်ကြာမှာသရုတ်ထကြိမ်ဆီထိုးခြင်းအဖြစ်လဲရောဂါကိုဆက်ပြီးတော့ကာကွယ်ထားနိုင်ပါတယ်
။အခုကာကွယ်ဆေးတစ်ကကုန်ကျစရိတ်အဖြစ်လဲတတ်တာနိုင်ပါတယ်။ငှက်ဖျားကာကွယ်ဆေးတစ်လုံးကိုအမေရိကန်ဒေါ်လာ2ဒေါ်လာကနေ4ဒေါ်လာအလောက်ထိပဲကုန်ကျလိုက်မယ်လို့တွက်ဆထားတဲ့အကြောင်း London Imperial College ကကူးဆယ်ယောဂဗေဒဆိုင်ရာကျွမ်းကျင်ပညာရှင်ပါမောက်ခအက်စထရာဂါနီကပြောပါရယ်။ငှက်ဖျားယောဂတိုက်ဖြတ်ရေးမှာအခုလိုတွေ့တဲ့မှုတွေရှိလာပေမဲ့လို့လည်းစိန်ခေါ်မှုတွေကလည်းရှိနေသေးပါပဲလို့ပါမောက်ခဂါနီကပြောပါရယ်
။ Well, I think this is great news. We still have a major challenge with malaria with over 220 million cases and around 600,000 deaths.
ဒါကတကယ်သတင်းကောင်းကြီးတည်းလို့ထင်ပါတယ်။ဒါပေမဲ့တစ်ချိန်တည်းမှာလည်းငှက်ဖျားယောဂတိုက်ဖြတ်ရာမှာကြီးမားတဲ့စိန်ခေါ်မှုတွေကလည်းရှိနေသေးပါကဘာတဝမ်းမှာဒီယောဂါဖြစ်ပွားမှုတစ်နှစ်ကိုတန်း220ကျော်အထိရှိပြီးတည်ဆုံးသူ6သိန်းဝန်းကျင်ရှိပါတယ်ဒီအထက်မှာအများစုကအာဖရိကတိုက်တောင်ပိုင်းဒေသတွေကအသက်5နှစ်အောက်ကလေးငယ်တွေဖြစ်ပါတယ
်အခုကာကွယ်ဆေးတွေကိုကြကြပြက်ပြက်ဖြန့်ဝေပေးနိုင်ရင်တော့ကလေးငယ်တွေကြောင့်ကူးစက်မှုတွေတိတိတသာရောကြလာဖို့မျှော်လင့်ရတယ်လို့ပေါမခခါနီကပြောပါတယ
် We estimate that if this is rolled out across the continent at the sort of
ဒီကာကွယ်ဆေးတွေကိုအာဖရိကတိုက်နေရာအနှံ့ဖြန့်ဝေပေးနိုင်ပြီးလေးလာတွေ့ရှိချက်အတိုင်းအကောင့်ထဲပို့နိုင်တဲ့အဆင့်ရောက်ရင်တော့ငှက်ဖျားကြောင့်သေဆုံးရတဲ့အသက်5နှစ်အောက်ကလေးငယ်တွေရဲ့၃ပုံတစ်ပုံလောက်ကိုကယ်တင်နိုင်ပါလိမ့်မယ
်ကမ္ဘာမှာပထမဆုံးငှက်ဖျားရောဂါကာကွယ်ဆေးကိုတော့2021ခုနှစ်မှာ WHO ကအတည်ပြုပေးခဲ့တာပါနှစ်စဉ်လူသန်း200လောက်ကူးစက်ခံရပြီးတည်ဆုံးသူ4သိန်းကျော်ရှိတဲ့ကမ္ဘာပေါ်မှာငှက်ဖျားယောဂါကူးစက်မှုအများဆုံးအာဖရိကတိုက်မှာငှက်ဖျားကြောင့်တည်ဆုံးမှုတွေအဆုံးသတ်နိုင်ရေးတမိုင်းဝင်ကျိုးပတ်မှုအဖြစ်နဲ့လည်းအဲ့ဒီအချိန်ကဖော်ပြခဲ့ကြတာဖြစ်ပါတယ်။အဲ့ဒီပထမဆုံးကာကွယ်ဆေးကငှက်ဖျားယောဂါကို30ရာခိုင်နှုန်းလောက်ပဲကာကွယ်ပေးနိုင်ခဲ့တာပါ။ကာကွယ်ဆေး4ကြိမ်ထိုးရပေမဲ့လပိုင်းသာကာကွယ်ပေးနိုင်တာလည်းဖြစ်ပါတယ်။ဒီတော့ထွန်းမှာပဲထက်ကီတာဆေးကုမ္ပဏီကထုတ်လုပ်တဲ့သွေးလွန်တုပ်ကွေးကာကွယ်ဆေးကိုလည်း WHO ပညာရှင်အဖွဲ့ကအသုံးပြုခွင့်အတည်ပြုပေးလိုက်ပါတယ်။ဒီကာကွယ်ဆေးကိုဥရောပသမဂ္ဂမှာတော့အစောပိုင်းကတည်းကအသုံးပြုခွင့်ပေးထားတာပါ။ဒီကာကွယ်ဆေးကသွေးလွန်တုပ်ကွေးကြောင့်ဆေးရုံတက်ကူတာရတဲ့အခြေအနေကို84ရာခိုင်နှုန်းလောက်အထိကာကွယ်ပေးနိုင်တဲ့အကြောင်းကနဦးလေးလာချက်တွေကဖော်ပြပါတယ်။နောက်ပိုင်းကြေကြေပြင်းပြင်းအသုံးလာနိုင်ွယ်ရှိတဲ့ဒီဆေးကပထမဆုံးသွေးလွန်တုပ်ကွေးကာကွယ်ဆေးဖြစ်ပါတယ်လို့ WHO ရဲ့အရေးပေါ်အခြေအနေဆိုင်ရာသိပ္ပံရေးရာကြံပေးအဖွဲ့ဥက္ကဋ္ဌဒေါက်တာဟန်တန်နွေနက်ကပြောပါတယ်။ကမ္ဘာပေါ်မှာသွေးလွန်တုပ်ကွေးရောဂါအဖြစ်အများဆုံးဘင်္ဂလားဒေ့ရှ်နိုင်ငံမှာဒီနှစ်ထဲမှာတင်ဒီရောဂါကြောင့်သေဆုံးသူ1000နီးပါးရှိခဲ့ပြီးပါပြီ။အာရှနဲ့လက်တင်အမေရိကနိုင်ငံတွေဟာကမ္ဘာမှာသွေးလွန်တုပ်ကွေးရောဂါကူးစက်မှုအများဆုံးနေရာတွေဖြစ်ပါတယ်ရှင်။
မသေးချာမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကဘာကြီးမှာကျမတို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလေ။တည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင်းချက်တွေပိုကောင်းတဲ့မနှက်ဖြန်တွေကိုတောင်းကြမိတာတွေကတဲ့လွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်ကျမတို့ VOA ကအန်ရဲ့ကြားကသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ် VOA American အတန်းကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ရှင်
ပြည်ဦးအမေရိကန်တန်ကအင်ကာနေ့မနက်ခင်းစီစဉ်နေကိုမနက်6နာရီနေ့9နာရီအထိ Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ဒီအစီအစဉ်ကို Facebook ကဓာတ်ရိုက်ထုတ်လွှင့်နေသလို Radio ကနေဆိုရင်လည်းတိုင်းနိုမီတာ2440တို့ကနေလည်းဖမ်းယူနားဆင်နေပါတယ်အခုတော့ပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီဝါရေးလူမှုရှုခင်းနဲ့တက်တန့်အောင်သတင်းလွှာတွေမတိုင်ခင်မှာအရင်ဆုံးသတင်းတော့မှတ်စုအစီအစဉ်ကိုတင်ဆက်ခြင်းပါတယ်စစ်ကောင်စီကအာဏာသိမ်းအုပ်ချုပ်လာတာရက်ပေါင်း1000ရှိလာပါပြီစစ်တပ်ကအာဏာသိမ်းလိုက်တာကြောင့်ပြည်တွင်းမှာနိုင်ငံရေးအကြက်တဲတွေနဲ့ပြည်ပဖိအားတွေကြုံလာရသလိုပြည်တွင်းအခြေခံလူဒန်းစားတွေရဲ့လူမှုဘဝကလည်းအဖက်ဖက်ကနေပို့ပြီးတော့ခက်ခဲလာနေပါတယ်ရန်ကုန်ကသတင်းတောက်မှတ်စုပေးပို့ထားတာကိုကိုသားညွန့်ဦးကပြောပြမှာဖြစ်ပါတယ်ဗျာ
မ
ာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းအာဏာရှင်တော်လိုင်းမှာပါဝင်သူတွေဖမ်းဆီးခံရသူပေါင်း 25,000 ကျော်ရှိထားပါတယ်အဲ့ဒီထက်က 2,000 နီးပါးဟာအခုချိန်ထိဖမ်းဆီးအကျဉ်းချခံရဆဲဖြစ်တယ်လို့နိုင်ငံရေးကြေညာများကွန်ယူဆောက်ရှောက်ရေးအသင်း EPP ကထုတ်ပြန်ထားပါတယ်စစ်ကောင်စီဘက်ကအခါကြီးရက်ကြီးနေ့တွေမှာအကျဉ်းသားတွေကိုလူငင်းချမ်းသာခွင့်နဲ့လွှတ်ပေးတာမျိုးရှိပေမဲ့လည်းနိုင်ငံရေးမှုနဲ့ကျဉ်းချနေသူတွေကိုတော့အနည်းချင်းလောက်ပဲလွှတ်ပေးခဲ့တာပါထောင်ထဲအကျဉ်းသားတွေရိုက်နှက်ခံရတာတွေရှိသလိုပဲထောင်ပြောင်းရွှေ့မှာအသက်သေတဲ့အထိအကြမ်းဖက်နှိပ်စက်ခံရတာမျိုးလည်းရှိနေတယ်လို့နိုင်ငံရေးကျဉ်းသားတွေကိုကူညီပေးနေတဲ့ဖွဲ့တွေကပြောကြပါတယ်အနာသိမ့်ပြီးတဲ့အချိန်မှာလူနေရင်အပါအဝင်ပသာကြီးအဆောက်အုံတွေမိရှုခါတာတွေရှိခဲ့ပါတယ်။လေကြောင်းတက်ခိုက်မှုရင်ဆိုင်ကြုံတွေ့ခဲ့ရတဲ့ချင်းပြည်နယ်မှာဆိုရင်လေအနာသိမ့်ကာလရက်ပေါင်း1000မတိုင်ခင်အချိန်ထိစစ်ကောင်စီရဲ့ဖိနှိပ်မှုမျိုးစုံကြောင့်တည်ဆုံးသူဥယျာဉ်900ကျော်ထိရှိခဲ့တယ်လို့ချင်းရဲအဖွဲ့ချုပ် ICA ကအစိုးရသာထုတ်ပြန်ပါတယ်။အနာသိမ့်ကာလမှာချင်းလူမျိုးတွေအပေါ်မှာစစ်ကောင်စီရဲ့ကျူးလွန်မှုတွေကိုမှတ်တမ်းတင်ထားပြီးတော့အရေးယူမှုတွေပြုလုပ်နိုင်ဖို့အတွက်နိုင်ငံတကာအဖွဲ့တွေစီကိုပြို့ပို့ထားတယ်လို့လည်းချင်းရီယာဖွဲ့ချုပ်ကလက်ထောက်ညွှန်ကြားရေးမှူး Sly Van Swisen ကပြောပါတယ
်။နှစ်နှစ်ကျော်သုံးနှစ်နေပါကာလအတွင်းမှာကျွန်တော်ချင်းလူမျိုးကဒီ900ကျော်အထိကိုတည်ဆုံခဲ့ပြီပေါ့နော်။ဒီပေါ်မှာနိုင်ငံတကာဖွဲ့စည်းတွေကနေပြီးမှဒီလက်ပိုက်ကြည့်နေရမယ့်ချိန်မဟုတ်တော့ဘဲနဲ့အမှန်တကယ်ထိရောက်တဲ့အရေးယူမှုတွေအမှန်တကယ်ထိရောက်တဲ့လှုပ်ဆောင်မှုတွေ statement ထုတ်နေရုံဆိုရင်ပြနေရုံမဟုတ်တော့ဘဲနဲ့အမှန်တကယ်ထိရောက်တဲ့အရေးယူမှုတွေလုပ်ပေးဖို့အတွက်ကျွန်တော်အနေနဲ့ဒီနိုင်ငံတကာဖွဲ့စည်းတွေကိုလှုံ့ဆော်ချင်ပါတယ်ခင်ဗျာ
လနဲ့ကပြုခအတွက်မှာတော့စစ်ကောင်စီကရသားပြည်သူတွေကိုအစုလိုက်ပြုံလိုက်တပ်ဖြတ်တဲ့ဖြစ်စဉ်က22ခုထက်မနည်းရှိထားတယ်ဆိုပြီးတော့ ISP မြန်မာကအစင်းပြုစုပါတယ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးထူးကိုယ်စားလှယ်တောင်အမ်ဒူးစ်ကစစ်ကောင်စီဟာကတောင်းကနေအကြမ်းဖက်မှုတွေလုပ်တဲ့အဖွဲ့ဖြစ်တာမို့လို့တိုင်းပြည်မှာမအုပ်ချုပ်နိုင်ဖြစ်ရပြီးတော့မြန်မာနိုင်ငံရဲ့အင်းဒီချင်းတွေနဲ့နိုင်ငံတကာအပေါ်မှာလည်းတယောက်မှုရှိလာရတယ်လို့ပြောပါတယ်စစ်ကောင်စီရဲ့ပတ်သက်ဆက်နွယ်မှုတွေကိုပိတ်ဆို့ရေးယူတာအပါအဝင်လူခွင့်ရေးချိုးဖောက်မှုတွေကိုအဖွဲ့ဝင်နိုင်ငံတွေဘက်ကပေါင်းစပ်ညှိနှိုင်းကင်တွယ်ဆောင်လာတဲ့အပေါ်မှာပိုးအရှင်ကောင်းလာစေဖို့နဲ့စစ်ကောင်စီကိုပိုးပြီးတော့အားနည်းအောင်လှုပ်ဆောင်ဖို့အချိန်တန်ပြီလို့လည်းတိုက်တွန်းပါတယ်မြန်မာစစ်ကောင်စီကိုနိုင်ငံတကာကအရေးယူဖို့မြန်မာနိုင်ငံအပါအဝင်နိုင်ငံတကာအဖွဲ့ပေါင်း400ကျော်ကလည်းကုလသမဂ္ဂထူထောင်ညီလာခံထံကိုအိတ်ဖွင့်ပေးစာပေးပို့ပြီးတော့တောင်းဆိုပါတယ်။နိုင်ငံတကာဥပဒေအရမြန်မာစစ်တပ်ကိုတာဝန်ယူတာဝန်ခံခိုင်းတာမရှိဘူးဆိုရင်မြန်မာစစ်တပ်ဟာလူမျိုးသုံးတပ်ဖြတ်မှုလူသားမျိုးနွယ်ပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုတွေကိုဆက်ပြီးတော့ကျူးလွန်နေမှာဖြစ်တယ်လို့လည်းအိတ်ဖွင့်ပေးစာထဲမှာထည့်သွင်းပြောထားပါတယ်။စစ်ဘေးဒုက္ခသည်စခန်းတွေကိုတိုက်ခိုက်တာအပါအဝင်အရသာပြည်သူတွေရှိတဲ့နေရာတွေကိုလေကြောင်းတိုက်ခိုက်မှုပေါင်းအကြိမ်ကြီး1000ထက်မနည်းလုပ်ခဲ့ပြီးချိန်မှာအခုလိုမျိုးရပ်ဖက်အဖွဲ့ပေါင်း440ကကုလသမဂ္ဂထူးထောင်ညီလာခံစီကိုရေးယူဆောင်ရဖို့အိတ်ဖွဲ့ပေးစာပေးပို့ခဲ့တာပါဒီတောင်းဆိုမှုကနေပြီးတော့အပြောင်းလဲတွေဖြစ်လာဖို့ကိုနိုင်ငံရေးလှုပ်ရှားသူတွေကမျှော်လင့်ထားပါတယ်အခုလိုလူလူအခြေပြုအဖွဲ့ယာနဲ့ချီပြီးတော့တောင်းဆိုတဲ့အတွက်နိုင်ငံတကာအတိုင်းအဝန်ဘက်ကတုံ့ပြန်ဆောင်နေတာတွေရှိလာလိမ့်မယ်လို့နိုင်ငံရေးတက်ကြွလှုပ်ရှားသူကိုထွန်းကြီးကမျှော်လင့်ပါတယ
်နီလာရှိပါယူကရိန်းကလည်းဒီတိုင်းမှာရုရှားဖက်ဒရေးရှင်းရဲ့တရုတ်ကကပ်ဖက်ရပ်ပဲလုပ်နေတာကြီးကျွန်တော်တို့တွေ့ရပါတယ်သို့တော်ညာလေအခုအရပ်ပဲအဖွဲ့အစည်း440ကကုလသမဂ္ဂအထွေထွေညီလာခံ UNGA ကိုသူတို့တောင်းဆိုတာ UNGA ရဲ့အပါတဲ့နော်အဖွဲ့ဝင်နိုင်ငံတွေကဒီကိစ္စကိုဖြစ်နိုင်ခြင်းရှိတဲ့ညီလာခံတွေကိုနော်ယူကရိန်းမှာဘယ်လိုသုံးရတယ်လဲဒါတွေသုံးပြီးတော့ဒီအချမ်းပဲစစ်အုပ်စုကို ICC ကိုချွဲပေးလို့ရပါတယ်။ဒါကြောင့်လုံလုံရင်တောင်စီအနေနဲ့ကလည်းကို့မှာတောင်ဝင်ရှိတာကိုနော်တောင်ဝင်ရှိရှိတောင်ဝင်တစ်တည်နဲ့ကျွန်တော်တို့တိုင်းပြည်ရဲ့ပြည်သူလူထုရဲ့စာနာနဲ့ပြည်သူလူထုရဲ့ညှော်လင့်ချက်တွေကိုတော့လေးစားတန်ဖိုးထားသောအဖြစ်ဖြည့်ဆည်းပေးဖို့အလွန်တရာမှအရေးကြီးပါတယ
်။ရသားတွေကိုတေချီထိခိုက်စေတဲ့အကြမ်းဖက်လို့ရတွေကိုစစ်ကောင်စီကကျူးလွန်နေပေမဲ့နိုင်ငံတကာဘက်ကတော့ရှုံးချယုံတက်တက်လောက်ပဲကြီးညာချက်ထုတ်ပြန်တာမျိုးတွေနောက်စစ်ကောင်ဆောင်အတိုင်းဝိုင်းကိုလူပုဂ္ဂိုလ်တူချင်းလိုက်အေးအေးပိတ်ဆို့တာမျိုးတွေပဲလုပ်နေပါတယ်။ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုအဖွဲ့ WIWM ရဲ့အကြီးအကဲ Nicholas Comjem ကမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းအတိုက်အခံတွေကိုဖမ်းဆီးနှိပ်စက်ညှဉ်းပန်းတာတိုက်ခိုက်တပ်ဖြတ်တာတွေပါဝင်ရာဇဝတ်မှုတွေတိုးလာနေပြီးတော့နေရာနှက်မှာကျူးလွန်မှုတွေတွေ့ရတယ်လို့ပြောပါတယ်။ဒါအပြင်ရွာတွေမီးလောင်တာအရသာပြည်သူတွေနေထိုင်တဲ့နေရာတွေကိုဘုံကျဲတိုက်ခိုက်တာမှာလေကြောင်းကနေပြီးတော့တိုက်ခိုက်မှုတွေရှိတာကိုလည်းတွေ့ရတယ်လို့ပြောပါတယ်။ပြည်တွင်းမှာလက်နက်ကိုင်ပြပခကြားထွက်ပြေးတင်းရှောင်နေရသူတွေရဲ့ဘေးဒုက္ခတွေနဲ့အတူအာဏာသိမ်းပြီးတဲ့နောက်ပိုင်းမြို့ပြမှာရှင်သန်ရပ်တည်နေရတဲ့အခြေခံလူမှုဘဝမှာလည်းပို့ပြီးတော့ဖိနှိပ်ခံရခက်ခဲမှုတွေကြုံတွေ့နေရပါတယ်။မြန်မာနိုင်ငံမှာအာဏာသိမ်းလိုက်ချိန်မှာလက်မထွက်ပြီးတော့ဆန္ဒထုတ်ဖော်တဲ့သူတွေတဲအလုသမားအင်အားတို့ကအများပြားပါဝင်ပါတယ်။ အနာသိကာလမတိုင်ခင်ကာယောဂါကြောင့်အခြေခံအခွင့်အရေးအပြည့်အဝမရရှိခဲ့ကြတဲ့ဒီအလုသမားတွေဟာအနာသိပြီးတဲ့နောက်ပိုင်းမှာတော့အလုကင်နေရာတွေရှားပါမှုနဲ့အတူအခြေခံလူခွင့်ရေးတွေပို့ပြီးတော့ဆုံးရှုံးလာတယ်လို့အလုသမားရေးဆောင်နေသူတွေကပြောပါတယ်အလုသမားတွေအတွက်အခြေခံလုခလာစာကတနေ့တာ 4,800 ကျပ်သတ်မှတ်ထားတာကနေပြီးတော့ခုအောက်တိုဘာလကစပြီးတော့အလုသမားရေးဌာနကအနည်းဆုံးလုခလာစာကိုတနေ့တာ 9,800 ကျပ်ဖြစ်သတ်မှတ်လိုက်ပါတယ်ဒါပေမဲ့ဒီသတ်မှတ်ချက်ကိုစိတ်အောင်ကုန်လုံးကလိုက်နာပြီးတော့တိုးပေးမလားဆိုတာကတော့စောင့်ကြည့်ရအောင်ပဲလို့အလို့သမားတွေဘက်ကပြောပါတယ်။အခြေခံလောက်ခလာစာအပြည့်အဝမရတာအပြင်တရားဝင်သတ်မှတ်ထားတဲ့တဏိတာအလို့ချင်း၈နာရီတည်းကြော်လွန်ပြီးတော့အချိန်ပိုကြီးထပ်ဆောင်းမပြည့်ဘဲနဲ့လောက်ခိုင်းတာတွေကအခုနောက်ပိုင်းမှာပိုပြီးတော့ကြုံလာရတယ်လို့စိတ်အောင်သားတမကအဖွဲ့ဝင်တူကပြောပါတယ်။
ဒီလုပ်ငန်းရှင်တွေကပေါ့နော်သူတို့လက်ပေါ်မှာပဲမူတည်နေတာဆိုတော့သူတို့လူချင်းတို့လုပ်တယ်အခုဆိုလို့ရှိရင်အဲ့ဒါဒီမားတွေကမှပြင်းနေမှုတွေရှိတယ်တချို့ဆိုလို့ရှိရင်ဒီရှိရှိကြီးနေလဲ all in all night တွေစင်းခိုင်းနေအတင်းအာဓမပေါ့နော်အစင်းခိုင်းနေဒီအစင်းထားတဲ့ OTT ကိုမပေးတာမျိုးတွေရှိတယ်ဒီကာလတွေမှာလည်းဖြစ်ခဲ့တာပေါ့နော်အရင်အရင်ကတော့ဖြစ်တယ်ဖြစ်တော့ဖြစ်တယ်ဒါပေမဲ့ရှားတယ်ဆိုတဲ့အနေအထားတခုရှိတယ်အခုကတော့တော်တော်များများ90ရာခိုင်နှုန်းနှောင်းရှိဖို့ဖြစ်နေတာပေါ့
တဏိတာလှုပ်ချင်း၈နှစ်အတွက်လောအားကအပြည့်အဝမရတာမျိုးအပြင်စေုံကနေပြီးတော့တဏိတာတတ်မှတ်ထားတဲ့နှုံထားမပြည့်မီလို့ရှိရင်အချိန်ပိုဆင်းခိုင်းပြီးတော့အလကားစိတ်ခိုင်းတာမျိုးလဲကြုံရရတယ်လို့စေုံလူသားတွေကပြောပါတယ်။ဒါအပြင်စေုံလူသားတွေကိုအကြောင်းပြချက်အမျိုးမျိုးပေးပြီးတော့လှုပ်ထုတ်တာကလည်းခုနောက်ပိုင်းမှာပိုဆိုးလာပါတယ်။ဒါလိုမျိုးသူတို့ရဲ့အခြေခံလူခွင့်ရေးချိုးဖောက်ခါရတာခေါင်းပုံဖြတ်ခံရတာတွေကိုလူသမားတွေကကိုယ်တိုင်သိရှိကြပြီးမဲ့ပြန်လဲတုံ့ပြန်နိုင်ဖို့တိုင်တန်းနိုင်ဖို့ခက်ခဲနေကြပါတယ်။အလုံသမားတွေအတွက်အရင်လိုမျိုးကူညီဆောင်ရွက်ပေးမဲ့ကုစားပြုအဖွဲ့တွေမရှိချိန်မှာလဲကိုယ်တိုင်ကကိုယ့်ရဲ့ခွင့်ရေးအတွက်တနည်းနည်းနဲ့ဆက်ပြီးတော့ဆောင်ရွက်နေဖို့ကိုလည်းပြီးတော့မှအလုံသမားရေးဆောင်ရွက်နေသူတူကတိုက်တွန်းပါလေ
တော်တော်များများအလုံသမားတွေကကျုံ့ပြင်ကနာကိုသွားဖို့ရောက်တာရဲ့အဲ့လိုသွားပြီးဖြည့်ရှင်းရမယ်ဆိုတာကိုမသိရရဲ့လိုက်ပါကူညီဆောင်ရွက်ပေးမဲ့အဖွဲ့အစည်းမရှိနေရရဲ့ပေါ့နော်ဒါသာမလို့ဒီအခွင့်အရေးဆုံးရှုံးလာတယ်ရှိနေရပေါ့ဘာမှတခုဖြစ်တယ်ဆိုရင်ဒီဆောင်ရွက်မရပြောလို့မရအဲ့ဆိုတဲ့အခါကျတော့မပြောကြတော့ဘဲနဲ့ပဲဒီတိုင်းပဲဒီအခွင့်အရေးဆုံးဆုံးခံလိုက်တယ်လို့ပဲမြင်ရတယ်။အဲ့လူသမားတွေကိုလည်းတခုပြောချင်တာပေါ့နော်။အဲ့ကိုယ့်ရဲ့တရားမျှတမှုကိုတခုတနည်းနည်းနဲ့တော့ပြန်လဲတောင်းဆိုဖို့လိုအပ်တယ်ပေါ့နော်။ဒါမှမဟုတ်ဘူးဆိုလို့ရှိရင်လည်းသူတို့ကထုတ်ပြောဖို့လိုတယ်ပေါ့။အခုကျတော့အဲ့ဒါတွေအကုန်လုံးကမလုပ်ကြတဲ့အခါကျတော့စိတ်တုံသွားသလိုဖြစ်နေတယ
်စေုံတို့ပေးသိမ်းလိုက်ချိန်မှာအလုံးလက်မဲ့ဖြစ်ကုန်တဲ့လူသားတွေဟာဒိနာကြီးမရကြပါဘူး။တချို့လုပ်ငန်းရှင်တွေကသူရဲ့စေုံခွဲတွေကိုတရုံနဲ့စုပေါင်းလိုက်ပြီးတော့အလုံးသမားရှော့ရာမျိုးတွေလည်းလှုပ်လာကြပါတယ်။ကိုဗစ်ကာယောဂါဘီးကနေပြီးတော့နလန်ပြန်မထူနိုင်ခြင်းအာနာသိမ့်မှုထပ်ပြီးတော့ကြုံတွေ့လိုက်ရလို့နောက်ဆက်တွဲနိုင်ငံမတည်ငြိမ်မှုတွေနဲ့လူမှုစီးပွားအကျပ်တဲတွေကလူသားဈေးကွက်ကိုပါထိခိုက်စေခဲ့ပါတယ်။ဒါရီဟာအာနာသိမ့်ပြီးနောက်ပိုင်းအခြေခံလူသားတွေအများစုရှိတဲ့လုပ်ငန်းခွင်တွေမှာကြုံတွေ့နေရတဲ့အခြေအနေမျိုးဖြစ်ပါတယ်။ဒါပြင်နိုင်ငံတော်မှာပြည်ရင်းဒီရဲ့စွန့်ခွာသူပေါင်းက2,000+လောက်ရှိလာပြီလို့လူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးယုံ UNO ချာကစီရင်ပြုစုပါတယ်။အချိန်ကာလကြာလာတဲ့အမျှစစ်ရှောင်သူတွေအတွက်အကူအညီတွေကလည်းအတော်လေးလိုအပ်နေတဲ့အခြေအနေမှာရှိတယ်လို့အကူအညီပေးနေသူတွေကပြောပါတယ်။ဆရာနဲ့သိန်းကာလရက်ပေါင်း1,000အတွင်းမှာပြည်ရင်းထဲမှာရှိနေတဲ့ရတားပြည်သူလူထုဟာအခြေခံနိုင်ငံသားအခွင့်အရေးဆုံးရှုံးမှုတွေနဲ့အတူရေးမီးရရှိမှုနေတူဝါစာဝင်းနေရေးစီးပွားရေးကျန်းမာရေးအခက်အခဲပေါင်းစုံတွေကိုရှင်သန်နေရတာပါ။ပိပခါရီအကြမ်းဖက်မှုတွေကြောင့်နေရမပြန်နိုင်ကြသူတွေရှိနေသလိုပဲကျုံရကြပန်းလုတ်ကန်စားသောက်ရုံနဲ့အခြေခံခွင့်ရဆုံးရှုံးနေရသူတွေလည်းတော်များများရှိနေတဲ့အကြောင်းဒီသတင်းပတ်ရဲ့သတင်းတောက်မှတ်စုအစီအစဉ်ကနေပြီးတင်ဆက်လိုက်ပါတယ်ဗျာကျွန်တော်တားညွန်ပါပ
ါကိုတားညွန်ပြောပြသွားတဲ့သတင်းတောက်မှတ်စုအစီအစဉ်ဖြစ်ပါတယ်ခင်ဗျာအခုတော့စီးပွားရေးကန်တာကိုတင်ဆက်ပါပါရုရှားကယူကရိန်းကိုကျူးကျော်စစ်စတင်ခဲ့ပြီးနောက်ပိုင်းကမ္ဘာမှာစိန်အများဆုံးထုတ်လုပ်တဲ့ရုရှားအတွက်စိန်တွေကိုတားမြစ်ပိတ်ပင်ရေး G7 ထိပ်သီးနိုင်ငံတွေကနေကြိုးပမ်းလာကြပါတယ်။ဒါပေမဲ့တစ်နှစ်ကိုဒေါ်လာ89ဘီလီယံလီးပါးတန်ဖိုးရှိတဲ့ရုရှားစိန်တွေဈေးကွက်ထဲဝင်ရောက်မှုကတားမြစ်ရေးမှာတော့အခက်အခဲတွေရှိနေတဲ့အကြောင်း Henry Richway ရဲ့သတင်းဆောင်မကိုအခြေခံပြီးဒီသတင်းပတ်စီးပွားရေးကဏ္ဍမှာမှတ်သင်ကြည့်တိုက်တင်ပြထားပါရခင်ဗျာ။
ကမ္ဘာစင်အားလုံးရဲ့သုံးပုံတစ်ပုံနှီးပါကိုရုရှားနိုင်ငံရဲ့ Mind Twin တွေကနေနိုင်ငံပိုင် Aerosa ကုမ္ပဏီကထုတ်လုပ်နေတာဖြစ်ပြီးဒီထုတ်လုပ်မှုကနေနှစ်စဉ်ဒေါ်လာ10,000ကျော်ရုရှားအစိုးရကအကျိုးအမြတ်ရရှိနေတာဖြစ်ပါတယ်။မေလအတွင်းကျင်းပခဲ့တဲ့စစ်မှုထိပ်သီး9နိုင်ငံ G7 ထိပ်သီးခေါင်းဆောင်များဆွေးနွေးပွဲမှာရုရှားစိန်တွေတင်ပို့မှုတားမြစ်ရေးဆွေးနွေးခဲ့ကြတာပါ။ဒါပေမဲ့လည်းဒီလိုတားမြစ်ဖို့ကတော့ဘယ်သူမှမဟုတ်ပါဘူး။ကမ္ဘာစိန်အားလုံးမိဘကတော့အိန္ဒိယနိုင်ငံဆူရတ်မြို့မှာဖြတ်ပြီးတော့တွေးတာဖြစ်ပါတယ်စိန်ဈေးကွက်အရေးသုံးသက်သူ
Adaham Bolanga aku lo pyaw ba de.
In the case of Russian
Russia ye sain yain dou ni ne patet yin do tu lo ko India ma phyat pi twi da phit de atwe American ye sikan tamat chat de ya da ha India sain ni phit daw ba de. Da chang le Russia sain mho daw ba bu.
2000 ပြည်နှစ်မှာစတင်သက်ဝင်တဲ့ Kimberley Processor ဆိုရင်ပြည်ပခတွေကိုတွန်းအားပေးမှုကနေကာကွယ်ဖို့အတွက်စင်အရိုင်းတုံးတွေရဲ့ဇင်းမြစ်ကိုသိရှိနိုင်အောင်ဆောင်ရွက်ထားတာဖြစ်ပါတယ်။စင်စည်းကွက်အရေးသုံးသက်သူ Adaham Bolanga အခုလိုဆက်ပြီးပြောပါတယ်
။ The question was how does the Kimberley process address
ဒီစီအတူကတော့မူရင်းနိုင်ငံတော်များများမှပါတဲ့စင်ရိုင်းတုံးတွေကို Kimberley process ရာဘယ်လိုလုပ်မလဲဆိုတာဖြစ်ပါတယ်။
So now,
ချက်ကတော့သူတို့ကိုနိုင်ငံဆောင်ဖြစ်သတ်မှတ်လိုက်တာဖြစ်ပါတယ်။ဒါကြောင့်ရုရှားစိန်တွေအများစုပါဝင်တဲ့အထုပ်တစ်ခုထဲမှာစိန်တလုံးကတခြားနိုင်ငံတစ်ခုကဆိုရင်အဲ့ဒီအထုပ်ဟာနိုင်ငံဆောင်အထုပ်ဖြစ်တော့ပါလေ
။ရုရှားစိန်တွေတမ်းမြေပိတ်ပင်ရေးအဆိုပြုချက်ကိုအလုံးကတော့မထောက်ခံချပါဘူး။ပြီးခဲ့တဲ့သတင်းပတ်အတွင်းအိန္ဒိယနိုင်ငံနယူးဒီလီကိုတွားရောက်ခဲ့ကြတဲ့ G7 ကိုယ်စားလှယ်အဖွဲ့ကအိန္ဒိယဘက်ကပူပေါင်းဆောင်ရွက်မှုရရှိပြီးကြိုးစားခဲ့ကြပါတယ်။ဒါပေမဲ့လည်းအိန္ဒိယအစိုးရဘက်ကတော့သတိချနေတယ်လို့သုံးသက်သူဂူလန်ကပြောပါတယ
်။ First of all, without a
ပထမဆုံးအနေနဲ့ကတော့ရုရှားနိုင်ငံဘက်အရိုဇာရဲ့စိန်ထုတ်လုပ်မှုမပါဘူးဆိုရင်ကမ္ဘာတဝန်းထုတ်လုပ်မှုရဲ့သုံးပုံတစ်ပုံဆုံးရှုံးသွားမှာပ
ါ။
ဒုတိယချက်ကတော့အိန္ဒိယအနေနဲ့ရုရှားအပေါ်တန်ခတ်ပိတ်ဆို့မှုမှာအူပေါင်းလုံးမှာမဟုတ်ပါဘူး။ဘာကြောင့်လဲဆိုတော့သူတို့ရဲ့ကမ္ဘာနိုင်ငံရေးကအမေရိကန်ပြည်ထောင်စုဥရောပတို့နဲ့မတူပါဘူး
။2024ခုနှစ်မှာရုရှားကိုဈေးကွက်တွင်းကထုတ်ပယ်နိုင်ရေးအတွက်ကမ္ဘာတစ်လွှာချီယာခံစောင့်ကြည့်ရေးနဲ့ကြီးကြပ်ဆောင်ရွက်နိုင်ရေးအစီအစဉ်ကိုဥရောပသမ္မတဘက်ကမေလအတွင်းမှာပဲချမှတ်ခဲ့ပါတယ်။ဥရောပကောင်စီဥက္ကဋ္ဌရှားမီရှဲကအခုလိုပြောပါတယ
် Russian diamonds
ရုရှားစိန်တွေအမြဲတမ်းတည်မြဲမနေပါဘူးလို့သူကပြောသွားတာပါဥရောပသမ္မတ EU ရဲ့အစီအစဉ်အရဘဲဂျန်နိုင်ငံ Antwerp မြို့လိုအဓိကအရောင်းဝယ်အချက်အချာဒေသတွေမှာစုံစမ်းစစ်ဆေးနိုင်မဲ့ခြေရာခံနိုင်တဲ့အသိမှတ်ပြုလက်မှတ်တွေထုတ်ပေးဖို့ဖြစ်ပါတယ်ဒါပေမဲ့လည်းရည်ရွယ်တဲ့အတိုင်းဖြစ်ပါမလားဆိုတဲ့အပေါ်မှာတော့စိုးရိမ်ချက်တွေရှိပါတယ်ဘယ်ချန်နိုင်ငံအန်တွာတက်တူကစီးပွားရေးပညာရှင်ခွန်ဗန်တဘန်ကအခုလိုပြောပါတယ
် Probably they will not pass through Antwerp anymore
အန်တွာကိုတော့ဖြတ်သန်းမဲ့သဘောမရှိပါဘူးကုန်သွယ်မှုအများအပြားကတော့ဒူဘိုင်းကိုရွှေ့သွားမှာဖြစ်ပြီးဒူဘိုင်းကနေအိန္ဒိယကိုဒါမှမဟုတ်လေအိန္ဒိယကိုတိုက်ရိုက်သွားမှာပါထုံးစံကတော့နိုင်ငံတွေအနေနဲ့ရုရှားအပေါ်တန်ခတ်ပိတ်ဆို့မှာမဟုတ်သလိုဘရောမှလည်းလုံးမဲ့သဘောမရှိပါဘူး
Democratic Congo သမ္မတနိုင်ငံလိုစိန်ထွက်ရှိတဲ့နိုင်ငံတွေအတွက်လိုက်နာဆောင်ရွက်ဖို့ပို့ပြီးတော့လွယ်ကူစေမယ့်ဤပညာပိုင်းဆိုင်ရာရှော့ပီးယုံကြည်မှုအခြေပြုအသိအမှတ်ပြုစနစ်ဖြစ်စေဖို့တွန်းအားပေးနေကြသူတွေလည်းရှိပါတယ်။စစ်မှုထိပ်သည့်ခုနှစ်နိုင်ငံ G7 ရဲ့အဆိုပြုချက်ကတော့မကြာခင်မှာထွက်ပေါ်လာမယ်လို့မျှော်လင့်ထားပါတယ်။ရုရှားရဲ့စိန်ကုန်သွယ်မှုကို G7 ဘက်ကတန်းခတ်ပြီးဆိုမဲ့အဆိုပြုချက်ဟာဆိုရင်အိန္ဒိယရဲ့စေနုံကအတက်ချဆူရာမြို့အတွက်တော့စိတ်မအေးပွေဖြစ်ပါတယ်။ကမ္ဘာစင်အလုံးရဲ့90ရာခိုင်နှုန်းလောက်ကိုအိန္ဒိယနိုင်ငံဆူရာမြို့မှာဖျက်တောက်ပြီးသွေးတာဖြစ်ပြီးလုပ်ငန်းပေါင်း4000လောက်မှာအလုပ်သမားပေါင်းသိန်းချီအလုပ်လုပ်နေတာဖြစ်ပါတယ်။အိန္ဒိယနိုင်ငံရဲ့အနောက်ဖက်အခြားဆုံးဂူဂျာရတ်ပြည်နယ်မှာရှိတဲ့စင်ဖျက်တောက်သွေးတဲ့လုပ်ငန်းတွေမှာဆိုရင်အယောင်ဝယ်လုပ်သူတွေအပါအဝင်လူတသန်းလောက်နီးပါးအပါအဝင်လက်ပတ်နေတာဖြစ်ပါတယ်။ဆူရမျိုးကစိန်သွေးတဲ့အလုပ်သမားယိုခဲဆန်ဆာမီရာကတော့အခုလိုပြောပါတယ
်ဟာမေရေကာထပ်ပလကာခနေမရီတော
အလုပ်ယုံမှာပဲနေအလုပ်ယုံမှာပဲအိပ်ပြီးအချိန်ပြည့်နေတာပါလို့စိန်သွေးတဲ့ယိုခဲဆန်ဆီမီရာကပြောပြခဲ့တာပါသူနဲ့အတူတခြားသောလုပ်သားတွေလည်းယူကရိန်းစစ်ကြောင့်ရိုက်ခတ်သက်ရောက်မှုတွေအပေါ်မှာစိုးရိမ်နေကြပါတယ်အိန္ဒိယရဲ့စင်ရိုင်းသုံးပုံတပုံချော်ကူတော့ရုရှားရဲ့တပ်တူတွင်လုပ်ငန်းကြီးအယ်ရိုစာကန်နေရရှိနေတာဖြစ်ပါတယ်။ဒါပေမဲ့လည်းရုရှားတို့ယူကရိန်းကိုကျူးကျော်ခဲ့ပြီးနောက်မတ်လအတွင်းမှာပဲနိုင်ငံတကာငွေပေးချေမှုကွန်ရက် SWIFT ကနေရုရှားကိုဒဏ်ခတ်ပိတ်ဆို့ခဲ့ပြီးနောက်မှာတော့ရုရှားရဲ့စင်ရိုင်းတင်ပို့မှုလည်းကျဆင်းသွားပါတယ်။တစ်ချိန်တည်းမှာပဲအမေရိကန်နဲ့ဥရောပလုပ်ငန်းကြီးတွေကရုရှားထွက်စိန်တွေကိုမဝယ်တာကြောင့်လဲအိန္ဒိယရဲ့စိန်ငွေချော့တင်ပို့မှုကကျဆင်းသွားပါတယ်။ ကြောင်မြင့်တဲ့လက်ဝဲယရနာတင်ပို့မှုမြင့်တင်ရေးကောင်စီ GJEPC ရဲ့စင်တွေရတော့အိန္ဒိယရဲ့စိန်လုံးချောတင်ပို့မှုဟာဧပြီလအတွင်းဒေါ်လာ 1.3 ဘီလီယံရှိခဲ့ပြီးပြီးခဲ့တဲ့နှစ်နဲ့နှက်ရှင်ရင်တော့ဒေါ်လာ 1,800 ကျော် 39 ရာခိုင်နှုန်းကျဆင်းသွားတာဖြစ်ပါလိမ့်ရှင
် VOA American အသံကိုရှုစားနေရတာဖြစ်ပါတယ်ခင်ဗျာ VOA အစီအစဉ်တွေကို Facebook YouTube စတဲ့လူမှုကွန်ရက်ကနေလဲဓာတ်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ်အခုတခါတော့လူမှုရှုခင်းအစီအစဉ်ကိုတင်ဆက်မှာဖြစ်ပါတယ်အမေရိကန်အထိကရေရိုက်လာတဲ့အရှိအလေပိုင်းပဋိပက္ခကိုဘယ်လိုမျိုးချင်းကပ်မလဲဆိုတာကြည့်ရအောင်ပါအမေရိကန်အစိုးရကအကြမ်းဖက်အဖွဲ့လို့သတ်မှတ်ထားတဲ့ဟာမတ်စ်စစ်သွေးကြောအဖွဲ့နဲ့အစ္စရေးတို့ကြားမှာပဋိပက္ခကြောင့်အမေရိကန်တပ်ကသူတွေမှာကျောင်းသားအဖွဲ့နှစ်ဖက်သဘောထားကွဲနေကြပါတယ်ဂျော့ချ်ဝါရှင်တန်တပ်ကသူကကျောင်းသူမတ်မီရှိုင်းကိုမဆုမြတ်မွန်မေးမြန်းပြီးလူမှုရှုခင်းအစီအစဉ်မှာတင်ပြထားပါတယ်ခင်ဗျာ
အရှိလေပိုင်းဒေသမှာဖြစ်နေတဲ့ပဋိပက္ခကဒီအမေရိကန်တက္ကသိုလ်ရဲ့ကောလိပ်တွေထိကြေရိုက်ခတ်နေပါတယ်။အောက်တိုဘာလ9ရက်တုန်းကဂါဇာမှာအစ္စရေး1400ထံပတဲ့တည်ဆုံခဲ့ရတဲ့ပါလက်စတိုင်းဟာမတ်စစ်သွေးကြောရဲ့တိုက်ခိုက်မှုကြောင့်ဒီအစ္စရေးတို့ဘက်ကလည်းပါလက်စတိုင်းဒေသတွေဖြစ်တဲ့ဂျော်ဒန်ပြည်နောက်ဖက်ကမ်းဒေသနဲ့ဂါဇာကမ်းပြောင်ဒေသအပေါ်လက်တုံ့ပြန်တိုက်ခိုက်မှုတွေလုပ်နေပါတယ်။ဒီတိုက်ခိုက်မှုတွေအတွင်းမှာကလင်းငယ်တွေအပါအဝင်ဒီပါလက်စတိုင်းပြည်သူထောင်ထဲချီတည်ဆုံနေပါတယ်။အခုလိုမျိုးနှစ်ဖက်ဖြစ်နေတဲ့အခြေအနေကြောင့်အမေရိကန်တက္ကသိုလ်တွေကဒီပါလက်စတိုင်းလိုလာတဲ့ចောင်းသူចောင်းသားတွေနဲ့အစ္စရေးလိုလာတဲ့ចောင်းသူចောင်းသားတွေကြားမှာသဘောထားတွေကွဲအဖွဲ့တွေကွဲနေကြတာပါ။ဝါရှင်တန်မြို့တော်ကဂျော့ချ်ဝါရှင်တန်တက္ကသိုလ်မှာဆိုရင်နှစ်ဖက်အုပ်စုကြားတော်တော်လေးကွဲနေတယ်လို့နိုင်ငံတကာရေးရာဘာသာရပ်တန့်နေတဲ့ចောင်းသူမတ်မီရှိုင်းကပြောပြပါတယ်
။ So အခုဖြစ်နေတဲ့ Middle East မှာ Palestine နဲ့ Israel ကြားမှာကចောင်းမရှိုင်းတို့ចောင်းမှာဆိုရင်ဖြစ်ဖြစ်ချင်းမှာပဲနည်းနည်းလေးနောက်ဖက် student တွေကနည်းနည်းလေးလူတွေတိအောင်သူတို့စန္ဒပေါ်ထုတ်တယ်ဒါပေမဲ့သူတို့လုပ်တာက peaceful protest ဟုတ်ပါတယ် so Palestine Israel ဖက်ကအရင်ဆားလုပ်တာပေါ့အကြောင်းရှိမှာ library government library ရှိမှာသူတို့ Israel student တွေအကုန်လုံးလာပြီးတော့မှသူတို့အလံတွေကိုသူတို့ခနာကိုမှာတင်ပြီးတော့မှသူတို့နိုင်ငံမှာဒီလိုဖြစ်နေပါတယ်ဆိုတာကိုတခြားចောင်းသူចောင်းသားတွေကိုပေါ်ထုတ်ကြပါတယ်အဲ့ဒီနေနေရပြီးတော့မှပဲအဲ့ဒီ pro palestine student တွေလည်းသူတို့လည်း like is not အယိုင်းတော့ကျန်ကျန်တန်းတန်းမဟုတ်ပါဘူးသူတို့လည်းသူတို့လူမျိုးတွေဘယ်လိုခံစားနေရလဲဖြစ်သူတို့ခံစားချက်ကိုသူတို့အဲ့ဒီចောင်းရှိမှာပဲသူတို့လည်းစန္ဒပေါ်ထုတ်ကြပါတယ်ဆိုတော့နောက်ဖက်ကားလုံးကအေးချင်းချမ်းပါပဲဘာမှတော့ပြဿနာမရှိပါဘူ
းဆိုတော့မမေဆာပြောခဲ့သလိုဆိုရင်ဒီအခုလိုမျိုးပေါ့နော်အုပ်စုနှစ်ခုတစ်ဖက်ကလည်းဒီအစ္စရေးတွေတပ်ဖြတ်ခံရတဲ့တစားကဖန်ခံရတဲ့အခြေအနေကိုသိအောင်လုပ်တယ်တစ်ဖက်ကလည်းဒီပါလက်စတိုင်းတွေပေါ့နော်ဒီဂါဇာဒေသပါလက်စတိုင်းပြည်သူတွေဒုက္ခရောက်နေတယ်ဒုက္ခဟိုတည်ကြည်နေတဲ့အခြေအနေကိုသိအောင်လုပ်ကြတယ်ပေါ့လေဆိုတော့အဲ့လိုမျိုးအုပ်စုနှစ်ခုလုပ်တဲ့အပေါ်မှာတခြားចောင်းသားတွေပေါ့မမေဆိုင်တို့လိုတခြားចောင်းသားတွေကရောဘယ်လိုမျိုးအမြင်ရှိကြလဲရှင်
ဟုတ်တယ်အဲ့ဒီ very good question because Michelle ကျောင်းက international ကျောင်းဟုတ်တယ်ဆိုတော့ like student တွေက very ဘယ်လိုပြောမလဲအသိဉာဏ်များတယ်ပေါ့နော်အရင် advanced ဖြစ်တယ်ဆိုတော့ကျောင်းသူကျောင်းသားတွေကသူတို့ရဲ့ခံစားချက်ကို oh yeah I feel sorry I feel bad အဲ့လိုမျိုး comment တွေပေးတာများတယ်ဒါပေမဲ့ဒီကျောင်းသူကျောင်းသားတွေကပါပြောလဲဆိုတစ်ဖက်လုံးကိုဘယ်သူမှမဟာလဲဘယ်သူမှမဟာလဲဆိုတော့သူတို့မပြောသူတို့ center protection မှာသူတို့အကုန်လုံးကြေကွဲတယ်ဝန်ထဲကုန်ပြတယ်ဆိုတော့ကျောင်းသူကျောင်းသားတွေက like ဘယ်လိုပြောမလဲသူတို့ keep up news တာပေမဲ့ဘယ်သူမှမဟာလဲဘယ်သူမှမဟာလဲဆိုတော့သူတို့ take side မလုပ်ဘူးဆိုတော့ student တွေက very smart တယ်လို့ပြောရမယ်
ပြောခဲ့သလိုပေါ့တော့ဒီအစ္စရေးလိုလာတဲ့အုပ်စုတဲ့ဒီပါလက်စတိုင်းလိုလာတဲ့ဒီကြောင်းသားအုပ်စုတွေကြားမှာပေါ့နော်ဟိုဆော့ဆော့ကတော့ငင်းငင်းချမ်းချမ်းသူတို့ဆန္ဒဖော်ထုတ်တယ်ပြောတယ်ဒါပေမဲ့တစ်ဖက်နဲ့တစ်ဖက်ပေါ့နော်ကြားမှာရောတင်းတင်းမာမာထိတ်တိုက်တွေ့တာမျိုးနောက်ရန်ဖြစ်တာမျိုးတွေရောရှိလာပါဆိုတော့တချို့တက္ကသိုလ်တွေမှာဆိုရင်တစ်ဖက်နဲ့တစ်ဖက်ချင်းချောက်ကြတယ်နောက်တစ်ဖက်တစ်ဖက်ကိုကိုထိလက်ရောက်လောက်တာမျိုးတွေအထိရှိတယ်ဆိုပြီးတော့လည်းသတင်းတွေထဲမှာတွေ့နေရတယ်လေအဲဒါကြောင့်ပါ
ကော်မရှင်တို့ကြောင်းမှာအဲ့လိုမျိုးရံဖြစ်တာလို့တော့မရှိဘူးဒါပေမဲ့ဘာဖြစ်လဲဆိုလို့ရှင်အရင်တော့တန်ငယ်ချင်းဖြစ်တဲ့ဟာတွေကိုနည်းနည်းလေးဘယ်လိုပြောလဲနည်းနည်းအရင်မရင်ဟီးတော့ဘဲနဲ့လို့ like နည်းနည်းလေး တို့ဖက်ကလည်းကိုဟာဒီလိုဖြစ်တယ်ဒီလိုဖြစ်တယ်ဆိုတော့အထူးသဖြင့်ဆို Instagram မှာဆိုတော့ draw story post လို့ရှိရင်တော့အရင်တည်တာတယ် pro palestine ဖက်ကလည်းတို့မှာဒီလိုဖြစ်တယ်ဖြစ်တယ်ဆိုတော့ကိုတို့ Instagram story မှာပဲအများကြီး post တယ်ဒီတဖက်ကတငယ်ချင်းတယောက်ဆိုတဲ့ Israel ဘာလို့ဖြစ်လဲဆိုတော့ကိုဘာတီအောင်တို့လည်းပေါ်ထုတ်တယ်ဆိုတော့တို့နှစ်ခုနှစ်ယောက်ကြားမှာနည်းနည်းလေးတော့အဲ့လိုမျိုး very intense မဟုတ်ပေမဲ့တို့through your opinion they different တာလေးတော့ရှိတယ်ဆိုတော့တကယ်ချင်းကြမှာ like you can tell နေရာဆုံးကခံစားရတယ်ဆိုတော့
ဟိုပြောရမယ်ဆိုရင်တော့ဒီတစ်ဖက်တစ်ဖက်ပေါ့နော်တို့ရဲ့ဆန္ဒထောက်ပေါ်ထုတ်တာကတော်တော်လေးကိုဘယ်လိုပြောမလဲပြင်းပြင်းထန်ထန်ဖြစ်တယ်ပေါ့လေဆိုတော့အဲ့လိုမျိုးအခြေအနေကခုနညမမမေဆိုင်ပြောခဲ့သလိုပဲဒီကြောင်းဝင်းတဲမှာရမဟုတ်ဘူးတက္ကသိုလ်ကြောင်းဝင်းတဲမှာရမဟုတ်ဘူးဒီတက္ကသိုလ်ကျောင်းသားရဲ့အသုံးများတဲ့ဒီ Instagram လိုမျိုးလူမှုကွန်ရက်တွေအထိဖြစ်တယ်ဆိုတော့ညီမတို့လိုမျိုးပေါ့နော်ဘယ်ဘက်ကိုမှမပါတဲ့ចောင်းသားတွေအတွက်ကရောအနေခက်တယ်လို့ပြောလို့ရလားပါဆိုတော့နှစ်ဖက်စလုံးမှာကကိုကတငယ်ချင်းတွေရှိနေတဲ့အခါကျတော့ဘယ်လိုမျိုးတုံ့ပြန်ရမလဲဆိုတာမျိုးဟိုဖြစ်တဲ့အနေအထားမျိုးရောအတွေ့အကြုံဖြစ်လာရှေ့
yeah ဟုတ်တယ်မေရှိုင်းအတွက်ဆိုအရန်ခက်တယ်ဘယ်လိုလဲဆိုနှစ်ယောက်ဆိုတယောက်က Jordan နေလာတယ်အီဂျစ်ပါနေလာတယ်တယောက်ကတော့ Israel အနေလာတယ်တငယ်ချင်းနှစ်ယောက်စလုံးရှိတယ်အရန်ခင်တယ်ဒါပေမဲ့တို့ဘလို့ပြောရမှန်းစကားမတည်ဘူးဘာဖြစ်လို့လဲဆိုကိုပုံမှန်ပြင်မှလည်းဖြစ်နေတယ်လူတမှုပါရဖြစ်နေတယ်ဆိုတော့တို့ကလည်းမီရှန်ကို oh I feel sorry for your country ပြောတို့မီရှန်လည်းဟုတ်တယ်ဒီလိုဖြစ်တာနှစ်ယောက်စလုံးအရန်ဝန်းနေတယ်မီရှန်လည်းအဲ့လိုမျိုးဆူတောင်းပေးမယ်အဲ့ဒီ comment ကလွဲလို့ရှိရင်ကျန်တာမပြောဘူးပေါ့လေဆိုတော့မီရှန်ရတို့ရဲ့ခံစားချက်ကိုအရန်ချိခိုက်မှလည်းဆိုရင်လည်းဆိုတော့I feel bad ali commonly be ပေးခဲ့တယ် yeah
ဒီ American တောင်းဆိုမှာရှိတဲ့တက္ကသိုလ်တွေကကြတော့ဒီចောင်းသားတွေအနေနဲ့ပေါ့เนาะကိုယ့်ရဲ့ဒီစန္ဒာကိုចောင်းဝင်းထဲမှာဒီလွတ်လွတ်လပ်လပ်ထုတ်ဖော်ပိုင်ခွင့်ရှိတယ်နောက်လွတ်လွတ်လပ်လပ်စီးရုံးလှုပ်ရှားနိုင်ခွင့်ရှိတယ်ပေါ့လေဆိုတော့အခုလိုဖြစ်နေတဲ့အခြေအနေကိုမမေဆိုင်တို့ရဲ့ဒီ George Washington တက္ကသိုလ်ကဒီအုပ်ချုပ်ရေးပိုင်းတာဝန်ရှိသူတွေကရောဘယ်လိုမျိုးကင်တွယ်နေပါလဲရှင်သူတို့နှစ်ဖက်မျှတောင်းပေါ့เนาะဘယ်လိုကင်တွယ်နေတယ်လို့ပြောလို့ရပါလဲရှင
် Mission personality အရာဆိုတော့နှစ်ယောက်စလုံးကဘလိုပြောမလဲသူတို့အခုပေးတယ်ပေါ့နော်တေးဘလိုပြောမလဲကျောင်းကနေခွင့်ပြုတယ်သူတို့ကိုစန္ဒထုတ်ခေါ်ခွင့်နဲ့တစ်ဖက်စလုံးကိုပေးတယ်အစ္စရာဆိုတာအစ္စရာကိုပြန်လို့ပေးတယ်ပါလက်စတိုင်းဆိုတာပါလက်စတိုင်းကိုပေးတယ်ဒါပေမဲ့ professor တွေကပြောသူတို့ပဲသူတို့ရဲ့ every class attendant မှာဆိုတော့ကျောင်းမှာပြဿနာမဖြစ်အောင်ထုတ်ဖို့ပိုင်ခွင့်ရှိတယ်ဒါပေမဲ့အဲ့လိုမျိုးရန်ဖြစ်တာတော့ဘာလို့မဖြစ်အောင်တော့သူတို့ခဏခဏပြောတယ်ပြီးတော့မှအဲ့ဒီတို့ဆန္ဒပေါ်ထုတ်နေတဲ့ချိန်မှာပဲ police security တွေကလည်းကန်ကောင်လေးတို့တာဝန်ယူပေးတယ်ဆိုတော့ tight security ဆိုတော့တို့ပြောခွင့်ပေးတယ်ဒါပေမဲ့အဲ့လိုမျိုးဘေးကနေကြည့်ပေးတဲ့လူရှိတဲ့ခါကျတော့ very secure safety လို့ပြောရမှာ
ဝါရှင်တန်မြို့တော်က George Washington တက္ကသိုလ်မှာနိုင်ငံတကာရေးရာဘာသာရပ်တည်နေတဲ့အမေရှိုင်းဖြစ်ပါတယ်ရှင်အရှေ့လေပိုင်းဂါဇာဒေသမှာဖြစ်နေတဲ့အခြေအနေတွေကသူတင်ကြားနေတဲ့ဘာသာရပ်အတွက်လက်တွေ့အတွေ့အကြုံတွေရနေစေတာမဟုတ်အမြဲမပြတ်စောင့်ကြည့်လေ့လာနေတယ်လို့လည်းပြောပါရရှင်။ကျမ
VOA အစီအစဉ်တွေကို Radio ရုံးမြင်တန်းကြားတို့ပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာဝိုင်း YouTube စာမျက်နှာလိပ်စာကတော့ youtube.com/voabemis ဖြစ်ပါတယ
်။အခုတော့တက်တဲ့အောင်သတင်းလောက်ဖြစ်ပါတယ်ခင်ဗျာ။ Hollywood အမှုပညာရှင်တပိတ်မှောက်တဲ့ကိစ္စမပြေလည်သေးပဲရုပ်ရှင်ကားတွေယုံတင်ဖို့ရွှေဆိုင်ခံရတဲ့အထက်မှာ Mission Impossible ကလည်းပါဝင်နေပါတယ်။ France ရုပ်စတန်ဇလန်တွင်နဲ့အထူးအောင်မြင်ခဲ့တဲ့မင်းသား Matthew Perry ရုပ်တရက်ကွယ်လွန်သွားပါတယ်။ဒီလိုတက်တဲ့အောင်သတင်းလှော်တွေကိုမှအေးသန္နာကျော်ကပြောပြမှာဖြစ်ပါတယ်ဗျာ။
Mission Impossible 8ကားမြောက်ရုပ်ရှင်စကားကိုရုံတင်ဖို့နောက်တစ်နှစ်ကိုရွှေ့ဆိုင်းလိုက်ပါတယ်။မင်းသားမင်းသမီးတွေနဲ့ဇန်ညွန်းစရာတွေအလုံးမလုံးဖဲနဲ့3လကျော်တပိတ်မှောက်ထားပြီးသားလို့ရုပ်ရှင်ကားတွေရုံမတင်နိုင်ပဲဖြစ်နေရတာကနေနောက်တစ်သုတ်ထပ်ပြီးတော့ရက်ရွှေ့ရတာဖြစ်ပါတယ်။ Mission Impossible ရုပ်ရှင်ကားကိုဇွန်လ28ရက်နေ့ကနေ2025မေလ23ရက်နေ့ကိုရွှေ့ဆိုင်းလိုက်တယ်လို့ Paramount Pictures ရုပ်ရှင်ထုတ်လို့ရေးကပြောပါတယ်။Christopher McQuarrie ရိုက်ကူးတဲ့ Mission Impossible Dead Reckoning Part 1အပိုင်း1နောက်ဆက်တွဲဖြစ်တဲ့ဒီအပိုင်းနှစ်ဇာတ်ကားကရုပ်ရှင်ထုတ်လို့ရေးကိုဇူလိုင်လကလေးကရက်ဆိုင်ထားတာဖြစ်ပြီးတော့အဲ့အချိန်မှာခေါင်းဆောင်မင်းသား Tom Cruise နဲ့ထုတ်လို့ရေးကုမ္ပဏီကတော့နိုင်ငံတကာလှည့်ပြီးတော့ကြော်ညာနေခဲ့တာပါ အခုဇာကားကအနောက်ဆက်တွဲအပိုင်းနှစ်ဖြစ်တာကြောင့် Mission Impossible Dash Reckoning Part 2ဖြစ်ရမှာဆိုပေမဲ့ခု Mission Impossible လို့ပဲနာမည်အတူပေးထားပါတယ်ပထမ Dead Reckoning ကတော့တစ်ကမ္ဘာလုံးကနေဝင်ငွေဒေါ်လာ568တန်းခွဲဝင်ခဲ့ပေမဲ့2018မှာရုံတင်တဲ့ Fallout စကားကိုမှတ်မိခဲ့ပါဦးအဲ့ကားကတော့တစ်ကမ္ဘာလုံးဝင်ငွေဒေါ်လာ962တန်းဒီပါရခဲ့တာပါ2020နှစ်မှာတော့ Tom Cruise ရဲ့ Top Gun Maverick စကားကဒေါ်လာတန်း1500တောင်ဝင်ခဲ့ပါတယ်ပထမကားထွက်ပြီးတော့နှစ်ပေါင်း28နှစ်အကြာမှာထွက်တဲ့အဲ့ဒီကားကိုကောင်းတယ်ဆိုပြီးတော့သုံးသပ်ကြပေမဲ့လူရန်ကြီးရဲ့ Barbie နဲ့ Oppenheimer ရုပ်ရှင်ကားတွေနောက်မှာလောင်းရင်မိခဲ့ပါတယ်။ Hollywood သတင်းမောက်တဲ့ပြဿနာကအခုမပြည့်ပြတ်သေးတာကြောင့်ဇာတ်ကားမှာပါဝင်သရုပ်ဆောင်တဲ့မင်းသားမင်းသမီးတွေနဲ့အယောင်မြင့်တဲ့အောင်ကြော်ညာဖို့အတွက်ရုပ်ရှင်ထွက်တဲ့ရက်တွေကိုဒီဆောင်းတင်မကနောက်နှစ်တင်မဲ့ကားတွေကရက်ရွှေနေတာပါ။ June ဇာတ်ကားအပိုင်းနှစ်ကိုနောက်နှစ်မတ်လအထိရွှေထားတာဖြစ်ပါတယ်။အနုပညာရှင်တွေကိုကိုးစားပြုတဲ့ရုပ်မြင်သံကြားနဲ့ Radio အနုပညာရှင်များရဲ့Screen Actors Guild American Federation ရဲ့ရုပ်ရှင်ထုတ်လို့ရေးကုမ္ပဏီတွေပြန်ညှိနှိုင်းမှုတွေလုပ်နေကြပါတယ်။နာမည်ကျော် American ရုပ်ရှင်မင်းသား Matthew Perry အသက်54နှစ်နဲ့စနေနေ့အောက်တိုဘာလ28ရက်နေ့ကပဲကွယ်လွန်သွားပါတယ်။နာမည်အထူးကျော်ပြီးလူကြိုက်များတဲ့ American ရုပ်သံဇာတ်လမ်းတွေ France မှာပါဝင်တရုတ်ဆောင်ခဲ့သူပါ California ပြည်နယ် Los Angeles မြို့ကနေရေချိုးကန်ထဲမှာအသက်ပြောင်းနေတာကိုအပြင်ကပြန်လာတဲ့သူရဲ့လက်ထောက်ကတွေ့ခဲ့တာပါ။ Matthew Perry ဟာ France Zalandre ထဲမှာ Chandler Bing အနေနဲ့တရုတ်ဆောင်ပြီးတော့နာမည်ကျော်ခဲ့ပါတယ်။ NBC ရုပ်သံလိုက်မှာ1994ခုနှစ်ကနေ2004ခုနှစ်ထိရုပ်သံဇာတ်လမ်းဆယ်ရာသီဇာတ်လမ်းတွေဆယ်ရဲမှာတငယ်ချင်း6ဦးတွေကတူအပါဝင်တရုတ်ဆောင်ခဲ့ပါတယ်။သူကအဲ့ဒီဇာတ်ကားနဲ့2022ခုနှစ်မှာ Emmy ဆုပေးပွဲမှာဟာသာဇာတ်ကားထူးချွန်တရုတ်ဆောင်ဆုတွေတစ်ချိုရွေးခံရတဲ့ဆင်းနဲ့မှာပါခဲ့ပါတယ်။2009မှာလဲ The Wrong Clock Story ဇာတ်ကားနဲ့ Golden Globe နဲ့ Emmy Nomination ဆုတစ်ချိုဆင်းမှာပါဝင်ခဲ့တာပါ။သူက The Whole Nine Yards ဟာသာကားပါဝင်ရုပ်ရှင်ကားကြီးတွေလည်းရိုက်ခဲ့ပြီးတော့ The West Wing လို့ Ellie McBeal လိုမျိုးရုပ်ရှင်ဇာတ်လမ်းတွေမှာလည်းပါဝင်ခဲ့ပါတယ်။အခုသူသေးဆုံးမှုမှာမတင်ကားစရာမတွေ့ရပါပဲ။ရဲကစုံစမ်းစစ်ဆေးမှုတွေတော့အချိန်ယူပြီးတော့ပြုလုပ်နေစေဖြစ်ပါလိမ့်ရှင
်ဒီကနေ့မနေ့ကင်းအတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာကျွန်တော်တို့ VU ရဲ့အထွန်းလွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးကြတဲ့ဆိုရင်တော့စာရေးသားပေးပို့ရမယ့် email လိပ်စာက burmese@vuanews.com ဖြစ်ပါတယ်နောက်တစ်ခုကတော့အလွယ်ကူဆုံးကတော့ဒီ VOA ရဲ့ Facebook Messenger Chat Box တဲ့မှာလည်းမိမိတို့ပေးပို့လိုတဲ့သတင်းစကားနဲ့ပန်ကြားချက်တွေကိုလာရောက်ရေးသားထားလို့ရပါတယ်။အခုတော့အင်္ဂါနေ့မနက်ခင်းသတင်းအကျဉ်းချုပ်ကိုပြောပြချင်ပါတယ်ဗျာ။ဂါဇာပြည်ပြည်စစ်စင်ရေးကစနစ်တကျတိုးတက်နေတယ်လို့ Israel အစိုးရအဖွဲ့တင်းလာနေအစည်းအဝေးမှာဝန်ကြီးချုပ်နတန်ယာဟုကပြောကြားလိုက်တဲ့တစ်ချိန်တည်းမှာပဲ Israel ရဲ့လေကြောင်းတိုက်ခိုက်မှုတွေကစေယုံနေနားကိုနှီးတဲ့နှီးလာပြီးတော့ကုလသမဂ္ဂနဲ့ဆေးဘက်ဝန်ထမ်းတွေစိုးရိမ်နေကြပါတယ်။စေယုံဝန်ထမ်းမှာဒဏ်ရာရပါလက်စတိုင်းပြည်သူထောင်ပေါင်းများစွာလာရောက်ခိုးလုနေကြရတာပါ။ Hamas အဖွဲ့ကအုပ်ချုပ်နေတဲ့ကျန်းမာရေးဝန်ကြီးဌာနကတော့တေဆုံးသူ 8,300 ကျော်နေပြီလို့ကြေညာပါတယ်။မြန်မာနိုင်ငံဆိုင်ရာမူဝါဒတွေကိုလက်တွေ့ကျင့်သုံးအကောင်အထည်ဖော်ဖို့ဗီဒိန်အစိုးရကို Burma Campaign UK အဖွဲ့ကတင်းလာနေမှာတောင်းဆိုလိုက်ပါတယ်။မြန်မာစီအစိုးရစီကိုတောင်းမဲ့ဝင်ငွေတွေလက်နက်တွေနဲ့ပစ္စည်းတွေကိုဖြတ်တောက်ရေးမူဝါဒကောင်းတွေဗီဒိန်အစိုးရမှာရှိပြီမှန်ပြဿနာကတော့အလုံလောက်အကောင်အထည်မဖော်တာပါပဲဖြစ်တယ်လို့ Burma Campaign UK ကပြောပါတယ်။တရုတ်နဲ့ဝါပြည်သွေးစည်းညီညွတ်ရေးတပ်ယူရိုရဲစီကြားဆက်ဆံရေးအဖွဲ့ထစ်တွေရှိလာတာကြောင့်တံပြူထုတ်လုပ်ရောင်းချလိုအားဂွင်းဆက်ကပြတ်တောက်နေတဲ့ကိစ္စပို့ပြီးတော့ကြာရှည်မဲ့အန်ဒီရရှိတယ်လို့ Bloomberg သတင်းဌာနကပြောပါတယ်ဒီနှစ်အစောပိုင်းမှာဝတံပြူထုတ်လုပ်ရေးကိုရပ်ဆိုင်းလိုက်တာကြောင့်တရုတ်နဲ့ယူရိုရဲစီကြားဆက်ဆံရေးမှာအဖို့တစ်ဖြစ်လာခဲ့လေသလားလို့ Bloomberg သတင်းဌာနကယူဆထားပါတယ်ခင်ဗျာသတင်းအကျဉ်းချုပ်ကိုပြောပြခဲ့တာပါဒီကနေ့မနက်ခင်းအတွက်အစီအစဉ်ထုတ်လုပ်ရေးမှုကတော့နန်းလောင်ဖြစ်ပါတယ်မြန်မာပြည်ရဲ့အင်္ဂါနေ့မနက်ခင်း VO ရဲ့အစီအစဉ်တွေကိုမနက်6နာရီနဲ့9နာရီအထိလိုင်းတိုမီတာ3249ရိုးကနေရော Facebook YouTube ကပါတင်ဆက်ခဲ့တာပါ VO ချစ်ပရိသတ်တွေနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ VO ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါခင်ဗျာ